Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American တိုင်ရင်2024ခုနှစ်ဇူလိုင်လ17ရက်နေ့ကြာသပတေးနေ့မနက်ခင်းအစည်းအဝေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်ဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။ဝါရှင်တန်မှာကျင်းပနေတဲ့ NATO ထိပ်သီးအစည်းအဝေးကြီးမှာတော့ NATO ဖွဲ့ဝင်နိုင်ငံတွေရဲ့ကာကွယ်ရေးနဲ့ယူကရိန်းကိုအကူအညီထောက်ပံ့တွေပေးဖို့ NATO ဖွဲ့ဝင်ကြီးကဲတွေဆွေးနွေးဆွေးနွေးနေပါတယ်။ဗြိတိန်ဝန်ကြီးချုပ် Keir Starmer နဲ့ယူကရိန်းသမ္မတဇယ်လန်စကီတို့ NATO ထိပ်သီးအစည်းအဝေးဘေးပတ်မှာတွေ့ဆုံခဲ့ကြပါတယ်။ဂါဇာပြည်ရဲ့ရေဆွေးနွေးပွဲအတွက်မှာ Hamas ကဘာပဲဆုံးဖြတ်ထောက်ခံမယ်လို့ Hezbollah ခေါင်းဆောင်ကပြောလိုက်ပါတယ်
။ထိုင်းနိုင်ငံကိုမြန်မာလုံသားစစ်လုံမှုရပ်ဆိုင်းထားတဲ့အကြောင်းမြဝတီကအွန်လိုင်းလိမ်လည်လုပ်ငန်းတွေအရေးဖြည့်ရှင်းဖို့ထိုင်းအစိုးရကိုတိုက်တွန်းနေကြတဲ့အခြေအနေ၊ American သမ္မတရွေးကောက်ပွဲဆိုင်ရာသတင်းဆောင်မတွေနဲ့အတူ New York ကစေးချောက်ဆိုင်ရဲ့အကြောင်းကိုလည်းတင်ပြပါမယ်။Editor နဲ့ဆွေးနွေးခန်းချန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုတော့နောက်ပိုင်းမှာထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဦးတင်မောင်တန်းကသတင်းတွေပြောပြပေးပါမယ်ရှင
်။ Netherlands နဲ့ Denmark အစိုးရတွေက American F-16 တိုက်လေယာဉ်တွေကို American ထောက်ခံပံ့ပိုးမှုနဲ့အတူ Ukraine ကိုလူဝဆောင်ရွက်နေကြောင်း Netherlands ဝန်ကြီးချုပ် Dick Schoof, Denmark ဝန်ကြီးချုပ် Mette Frederiksen နဲ့ American သမ္မတ Joe Biden တို့ကဗိုလ်ထုတ်နေမှာကြေညာလိုက်ကြပါတယ်။F-16 တိုက်လေယာဉ်တွေကိုယူကရိန်းကိုလွှဲပြောင်းပေးဖို့အခုဆောင်ရွက်နေပြီလို့အင်ဂျီရောကထုတ်ပြန်ချက်မှာခေါင်းဆောင်၃ယောက်ကပြောပါတယ်။ဒီနေ့မှာပဲယူကရိန်းတပ်ဖွဲ့တွေကဒီလေယာဉ်တွေကိုစတင်အသုံးပြုမယ်လို့ထုတ်ပြန်ချက်ကပြောပေမဲ့လုံခြုံရေးအကြောင်းပြချက်နဲ့အသေးစိတ်ကိုမပြောပါဘူး။ယူကရိန်းကိုလေယာဉ်တွေပို့ဖို့ဘယ်လ်ဂျီယံနဲ့နော်ဝေးနိုင်ငံတို့ကလည်းကတိကဝတ်ပြုထားကြတယ်လို့ထုတ်ပြန်ချက်မှာခေါင်းဆောင်၃ယောက်ကဆိုပါတယ်။ငြိမ်းချမ်းခြင်းရင်စစ်အတွက်ပြင်ဆင်ထားပါလို့အမေရိကအမျိုးသားလုံခြုံရေးအချံပေးကအင်ကာနေမှာကာကွယ်ဆက်မှုလုပ်ငန်းတွေနဲ့တွေ့ဆုံခဲ့ရမှာပြောကြားခဲ့ပါသေးတယ်။ယူကရိန်းကိုထောက်ခံပံ့ပိုးပြီးနေတိုးဖွဲ့ကာကွယ်ရေးအတွက်လက်နက်ခရမီးကျောက်တွေထုတ်လုပ်သိုးလောင်ထားရေးဟာနေတိုးမဟာမိတ်တွေအကြားမှာအဓိကထားဆွေးနွေးလှုပ်ဆောင်နေကြတဲ့ကိစ္စတစ်ခုဖြစ်ပါတယ်။ယူကရိန်းဟာမြောက်အတ္တလန္တိတ်စစ်ရေးမဟာမိတ်ဖွဲ့နေတိုးကိုချက်ချင်းဝင်ခွင့်ရမှာမဟုတ်သေးပေမဲ့နေတိုးကစစ်မြေပြင်မှာဆက်လက်ထောက်ခံမှာဖြစ်တယ်လို့နေတိုးအဖွဲ့အတွင်းရေးမှူးချုပ် John Stoltenberg ကနေတိုးထိပ်သီးအစည်းအဝေးမှာပြောလိုက်ပါတယ်
။ The most critical task at this summit will be everything we will do and decide on Ukraine.
Because Ukraine ရဲ့ပတ်သက်ပြီးလောက်ကြမဲ့ကိစ္စအတိုင်းနဲ့အဆုံးဖြတ်ဟာဒီထိပ်သီးအစည်းအဝေးရဲ့အရေးကြီးဆုံးကိစ္စဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒါဟာကျွန်တော်တို့ကိုတကယ်စမ်းသပ်နေတဲ့အချက်ဖြစ်တော့ပါဒီမိုကရေစီနဲ့လွတ်လပ်ခွင့်အတွက်ယက်တီလိုခဲ့ရင်အခုချိန်ကအချိန်ခါဖြစ်ပြီးနေရာကယူကရိန်းဖြစ်ပါတယ်လို့အတွင်းရေးမှူးချုပ် John Stoltenberg ကပြောကြားသွားခဲ့တာပါအနာဂတ်မှာယူကရိန်းကိုမကျူးကျော်အသေးချာတားနိုင်တာကတော့ယူကရိန်း NATO အဖွဲ့ဝင်ဖြစ်ရေးပဲဖြစ်ပါတယ်လို့လည်းသူကဆိုပါတယ် NATO ရင်ဆိုင်နေရတဲ့ချိန်ချောက်မှုကတော့အီရန်မြောက်ကိုရီးယားနဲ့တရုတ်တို့ပဲဖြစ်တယ်လို့ NATO အတွင်းမှူးချုပ်ကသုံးသပ်သွားပါတယ်တရုတ်ကအဓိကစွန့်နိုင်တဲ့တိုင်းပြည်ဖြစ်တယ်လို့လည်းသူကဆိုသွားပါတယ်ဂျေရီဝန်ကြီးချုပ်သစ်ကီယော့စတန်မာနဲ့ယူကရိန်းသမ္မတဗိုလိုဒီမိုဇယ်လန်စကီတို့ဟာဗိုလ်ဒူးနေကဝါရှင်တန် DC မှာကျင်းပနေတဲ့မြောက်အတ္တလန္တိတ်စီးရေးစာချုပ်အဖွဲ့ရဲ့ NATO ရဲ့ထိပ်သီးအစည်းအဝေးပေးပန်းမှာတွေ့ဆုံခဲ့ကြပါတယ် UK အစိုးရပြောင်းသွားပေမဲ့ယူကရိန်းကိုပေးနေတဲ့ထောက်ခံပံ့ပိုးမှုအပြောင်းအလဲမရှိဘူးဆိုတာကိုအလေးထားပြောကြားခဲ့ကြောင်းစတန်မာကပြောပါတယ်ဒီထိပ်သီးအစည်းအဝေးကို UK ကာကွယ်ဝန်ကြီး John Healey နဲ့နိုင်ငံခြားရေးဝန်ကြီးဒေးဗစ်လမ်မီတို့လည်းအခြားဗြိတိန်နဲ့ယူကရိန်းတာဝန်ရှိသူတွေနဲ့အတူတက်ရောက်နေကြပါတယ်။ NATO ထိပ်သီးအစည်းအဝေးကိုအကြောင်းပြုပြီးကမ္ဘာခေါင်းဆောင်တွေနဲ့ဆက်ဆံရေးကိုပြန်ဆပြီးရုရှားသမ္မတပူတင်ကိုသတင်းစကားပါလို့တယ်လို့ဗြိတိန်ဝန်ကြီးချုပ်ကလည်းပြောပါတယ်။ယူကရိန်းဟာပြန်လည်လို့မရတဲ့ NATO အဖွဲ့ဝင်ဖြစ်ဖို့လမ်းပေါ်ရောက်နေပါပြီလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်ကဗိုလ်ထုတ်ချက်မှာပဲပြောကြားလိုက်ပါတယ်။ဒါပေမဲ့ရုရှားနဲ့စစ်ပွဲပြီးဆုံးသွားတဲ့အခါမှသာအဖွဲ့ဝင်ဖြစ်ဖို့ခွင့်ပြုမှာဖြစ်ပါတယ်လို့ဘလင်ကန်ကဆိုပါတယ်။အဖွဲ့ဝင်အသစ်ဆွေဒင်နိုင်ငံကလည်းခုထိပ်သီးအစည်းအဝေးကိုပထမဆုံးအချိန်တက်ရောက်လာခဲ့ပါတယ
်။ VOA မြန်မာပိုင်းရဲ့မနေ့ကစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူမှုမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူမှုမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလို့ရှင
်။ကြာသပတေးနေ့ခင်း view ရုပ်သံသတင်းတွေကိုဆက်လက်ကြည့်ကြနေပါတယ်။ ဂါဇာအပြစ်ရရေးဆွေးနွေးပွဲအတွင်းဟားမတ်စ်ကဘာကိုပဲဆုံးဖြတ်စေထောက်ခံပါမယ်လို့ဟတ်ဘူလာကောင်းဆောင်ဟက်ဆန်နက်စရဲလာကဗိုလ်ထုနေကပြောလိုက်ပါတယ်ဟားမတ်စ်ကျေနပ်တာကျွန်တော်တို့အားလုံးကျေနပ်ပါတယ်လို့ဒီလိုကြောထောက်နောက်ခံပေးထားတဲ့လက်ဘလွန်စစ်သွေးကြောအုပ်စုကောင်းဆောင်ကရုပ်မြင်သံကြားမှာပြောခဲ့တာပါအစ္စရေးဒရုန်းတိုက်ခိုက်မှုကြောင့်တေဆုံးသွားခဲ့တဲ့အကြီးတန်းတပ်မှူးတစ်ယောက်အတွက်ဂုံးပြူစကားပြောကြရမှာသူကအခုလိုပြောခဲ့တာဖြစ်ပါတယ်။ဂါဇာမှာတိုက်တာတွေရပ်သွားတဲ့အခါတိုက်တာကျွန်တော်တို့ရပ်ပါမယ်။ဂါဇာမှာအပြစ်ရတဲ့အခါလက်ဘနွန်တောင်ပိုင်းကပြစ်တာတွေရပ်ပါမယ်လို့နက်စရဲလာကဆိုပါတယ်။ဗိုလ်ထုနေမှာပဲအစ္စရေးစစ်တပ်ကဂါဇာစီးတီးမြို့ကနေလူတွေထွက်ခွာကြဖို့ပြောကြားလိုက်ပါတယ်။ပါလက်စတိုင်းတွေကိုဂါဇာအလယ်ပိုင်းနဲ့တောင်ပိုင်းကိုတွားချဖို့အစ္စရေးကပြောခဲ့ပေမဲ့လွန်ခဲ့တဲ့48နာရီအတွင်းအဒီနီယာတွေကိုအစ္စရေးကတိုက်ခဲ့တာကြောင့်လူတွေဒါဇင်ချီပြီးတေခဲ့တာပါအစ္စရေးရဲ့အမိတ်ပေးထုတ်ပြန်ချက်ကိုလေးရင်နဲ့ကြဲချခဲ့ပြီးဂါဇာစီးတီးယားအန္တရာယ်များတဲ့တိုက်ခိုက်ရေးစုံဖြစ်မြက်ဖြစ်နေသေးတယ်လို့ဆိုပါတယ်ကျောင်းကိုအသွင်ပြောင်းထားတဲ့ခိုးလိုယာနေရာကိုလေကြောင်းတိုက်ခိုက်လို့လူအနည်းဆုံး25ယောက်သေဆုံးပြီးနောက်တစ်ရက်မှာအခုလိုထွက်ခိုင်းတာဖြစ်ပါတယ်တရုတ်ကလာတဲ့ပစ္စည်းတွေပေါ်ခိုးရှောင်ကြမှာကိုကာကွယ်တဲ့အနေနဲ့မက္ကဆီကိုကနေတင်သွင်းတဲ့သမနီနဲ့အလူမီနီယံပစ္စည်းတွေတင်သွင်းခွင့်အပေါ်အမေရိကန်ကပိုပြီးတင်းကျပ်တဲ့စီးမျဉ်းတွေချမှတ်လိုက်တဲ့ကြောင်းဗိုလ်ထုနေကကြေညာလိုက်ပါတယ်တရုတ်ရဲ့စက်မှုထုတ်လုပ်နိုင်စွမ်းကျော်လွန်လာတာကိုကာကွယ်တဲ့အနေနဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်အဆိုအရစက်တိုက်အရေးယူလာခဲ့ရမှာဒါဟာနောက်ဆုံးအရေးယူမှုလည်းဖြစ်ပါတယ်ရွေးကောက်ပွဲရာသီလှုပ်ဆောင်ချက်လည်းဖြစ်ပါတယ်တရုတ်ရဲ့စက်မှုထုတ်နိုင်စွာကြောင့်တခြားဈေးကွက်တွေမှာမမျှမတဈေးနှုန်းတွေနဲ့ပစ္စည်းတွေရှံတော့မှာကိုအမေရိကန်ကသတိပေးလိုက်တာလည်းဖြစ်ပါတယ်။မက္ကဆီကိုဒါမှမဟုတ်အမေရိကန်ဒါမှမဟုတ်ကနေဒါနိုင်ငံတွေမှာအကြီးကျယ်ပုံလောင်းထားတဲ့ပစ္စည်းတွေပဲအခွန်လွတ်မှာဖြစ်ပြီးအဲ့ဒီလိုမဟုတ်ရင်အခွန်25ရာခိုင်နှုန်းချမယ်လို့အင်ဂျီရောအမျိုးသားစီးပွားရေးအကြံပေး Live Brainnut ကသတင်းတော်တွေကိုပြောလိုက်ပါတယ်။မက္ကဆီကိုနိုင်ငံကနေသွင်းပေမဲ့အလူမီနီယံပစ္စည်းတွေကိုတရုတ်အီရန်ဘယ်လာရုစ်နဲ့ရုရှားမှာပုံသွင်းထုတ်လုပ်ခဲ့ရင်ဆရာကိုင်းတို့ခွန်ဆောင်ရမယ်လို့လည်းသတ်မှတ်လိုက်ပါတယ်။ကနေဒါအမေရိကန်နဲ့မက္ကဆီကိုတို့ရဲ့လွတ်လပ်စွာကုန်သွယ်မှုသဘောတူညီချက်ကိုအခွင့်ကောင်းယူလာကြတာကြောင့်ဒီဆုံးဖြတ်ချက်ချမှတ်တာဖြစ်ပါတယ်။တရုတ်ကတိဘက်တောင်ပိုင်းလို့ခေါ်ဆိုတဲ့ဒေသမှာအိန္ဒိယအနေနဲ့ဖွံ့ဖြိုးတိုးတက်မှုလုပ်ဖို့အခွင့်အရေးမရှိလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကဗိုလ်ထုနေ့ကပြောလိုက်ပါတယ်။အဒီဒေတာမှာအိန္ဒိယအစိုးရကရေအားလျက်စစ်စီမံကိန်းတက်ကိုအရှိန်မြင့်စီးဆင်းနေတာပါတိဘက်တောင်ပိုင်းဟာတရုတ်နိုင်ငံဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်မှာဆိုပါတယ်အရုဏာချက်ပရိုတက်လို့အိန္ဒိယကခေါ်ဆိုတဲ့တရုတ်ပိုင်တဲ့နယ်မြေပေါ်မှာအိန္ဒိယအနေနဲ့ဖွံ့ဖြိုးရေးလုပ်ပိုင်ခွင့်မရှိလို့တရုတ်ကပြောကြားလိုက်ပြီးဥပဒေနဲ့မညီမခိုင်းလို့လို့လည်းဆိုပါတယ်အဒီမြန်မာရေအားလျက်စစ်စက်ရုံစက်နေုံတိဆောက်ရေးအတွက်အမေရိကန်ဒေါ်လာ1ဘီလီယံကိုအိန္ဒိယကချထားဖို့စီစဉ်ရှိကြောင်းအင်္ဂါနေ့ကwriter တဲ့တင်ကိုတရုတ်ကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။အိန္ဒိယကလည်းအရုဏာချယ်ပရိုတက်ဒေသကိုသူ့နိုင်ငံဖြစ်သဘောထားတာပါ။တရုတ်ရဲ့ထုတ်ပြန်ချက်ပေါ်အိန္ဒိယကချက်ချင်းမတုံ့ပြန်နေပါဘူး။ပြီးခဲ့တဲ့အပတ်လုံးကတော့အိန္ဒိယနိုင်ငံရဲ့ဝန်ကြီးရှူဘရာမန်ယာဂျိုင်းရှက်ကန်နဲ့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ယီတို့ဟာကာဇက်စတန်မှာတွေ့ဆုံခဲ့ကြပြီးနေဂျာပြဿနာဖြေရှင်းကိုအားထက်ဆောင်ရွက်ကြဖို့သဘောတူခဲ့ကြပါသေးတယ်။
ဟုတ်တယ်မောင်တမရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်ထိုင်းနိုင်ငံကို MOU စနစ်နဲ့ဆောက်လုပ်ရေးလှုပ်သားဆီလွတ်တာကိုမြန်မာအလုံသမားရေးဌာနကယာယီရက်ဆိုင်ထားပါတယ်တရားဝင်သွားရောက်အလုပ်လုပ်ကင်သူတွေအမှန်တကယ်လုပ်ငန်းခွင်နဲ့မရောက်တဲ့ပြဿနာတွေကြောင့်လို့သိရပါတယ်ဒီအချောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုညံဝင်းအောင်ပြောပြထားပါတယ်ရှင
်ထိုင်းနိုင်ငံကဆောက်လုပ်ရေးလုပ်ငန်းတွေစီ MOU လှုပ်သားဆီလွတ်တာကိုအလုံသမားရေးဌာနကယာယီရက်ဆိုင်ထားပါတယ်အလို့သမားအေဂျင်စီအချင်းချင်းမြန်မာလူသားတွေကိုလိင်ညာခေါ်ယူတဲ့အခြေအနေတွေကြောင့်ဖြစ်တယ်လို့မြန်မာပြည်ပအလို့ကင်ဝန်ဆောင်မှုလုပ်ငန်းရှင်များအဖွဲ့ချုပ် MOEAF အထွေထွေအတွင်းမှုဦးမြတ်သူကပြောပါတယ
်ဓမ္မသူတွေမြန်မာအေဂျင်စီတွေဘက်ကဖော်ပြထုတ်လိုက်တယ်အလို့ရှင်တွေမှာဆောက်ထုတ်လိုက်တယ်ထုတ်လိုက်တဲ့အတိုင်းပို့လိုက်တယ်ပို့ရောက်တဲ့အခါကျတော့မာဒီလောက်က A နဲ့ချုပ်ပြီးတော့ A နဲ့ပဲ B ရောက်လာစီရောက်လာ D ရောက်လာတော့ဒါဆောက်ထုတ်ကြတာပါတယ်နော်ဒီကြက်တာရှိတယ်နောက်တစ်ခုကျတော့လေအဲ့တော့ပါပါတဲ့အခါမှာတချို့လူကလည်းမြန်မာအေဂျင်စီဘက်ကပေါ်လာတာလို့ပြောပါတယ်။မြန်မာအေဂျင်စီဘက်ကလည်းပါတယ်။အဲနောက်တစ်ခါကျတော့ထိုင်းအေဂျင်စီကတူပါလို့ထိုင်းအေဂျင်စီဘက်ကလည်းတော့မဟုတ်တော့ပါဘူး။ဟုတ်တယ်လို့ရှင်လူတိုင်းကနေပြီးတော့လုပ်တာပေါ့နော်။ဒီ3ပလဲကနေပြီးတော့မှာအဲတယောက်ယောက်ကနေပြီးတော့ပါရင်ပြီးတော့ဒါပို့ဆောင်နေဒါဒီကြေညာရှိနေတာပေါ့နော်။အဲ့ကြေညာကြောင့်ဒီကဖြစ်တာ။ထိုင်းဘက်ကလည်းတချို့ရေးကြတယ်ကွာစက်ဝင်ပို့ခြင်းနဲ့စက်ဝင်ပို့ခြင်းနဲ့ဟာကိုသွားနေပြီးတော့ဆောက်လို့ရတယ်နဲ့ထုတ်တယ်ထုတ်တဲ့လို့ပြောဟိုကြတော့မှပြည်မှာဒီစက်ရောပြောင်းတယ်ဒါကြတဲ့အဲ့လိုချက်လုပ်တာရှိနေတာ ပြီးတော့ Timeback Agency တွေလည်းပါတယ်မြန်မာ Agency တချို့လည်းအဲ့လိုတုံးနေတယ်အဲ့လိုမျိုးလုပ်တဲ့အတွက်ကဒီပြဿနာတွေတက်လာတာနော
်အခုလိုပြဿနာတွေကြောင့်ဆော့လုပ်ရေးလုပ်ငန်းခွင်စီအမှန်တကယ်ပို့ပေးနေတဲ့ Agency တွေနဲ့အဲ့ဒီလုပ်ငန်းတွေမှာတွားရောက်လုကန်ခြင်းနဲ့မြန်မာလူသားတွေနစ်နာကြရတယ်လို့ပြောပါတယ်အလို့သမားခေါ်ယူတဲ့မြန်မာထိုင်းအလို့သမားအေဂျင်စီတွေဘက်ကမမှန်မကန်လုပ်နေတာတွေရှိနေတယ်လို့ဦးမြတ်သူကပြောပါတယ်
။မြန်မာအေဂျင်စီကနေလိုက်ရှင်းနေရှင်းတယ်ရှင်းတဲ့အခါကျရင်တချို့ကိစ္စတွေမှာမြန်မာအေဂျင်စီကိုယ်တိုင်ပါနေတာရှိတယ်။အဲ့ဒီအသားနဲ့လောက်တာပေါ့နော်။ဟိုတချို့အိက္ခတွေပြောတာပေါ့နော်။များသောအားဖြင့်ကတော့ထိုင်းအေဂျင်စီကနေလုပ်လိုက်တာများတယ်။နောက်ပိုင်းထိုင်းအေဂျင်စီကတိချအောင်ရှင်းပေးရှင်းပေးဒါမို့ပါတယ်ဆိုရင်ထိုင်းဘက်ကအလို့ရှင်းပါရင်လည်းပါမယ်။အဲ့လိုလိုက်ရှင်းပေးတယ်လိုရတဲ့တရားစွဲရတာရှိတာပေါ့။ဟိုဘက်ကသွားလို့တရားလိုက်စွဲရတာရှိတယ်။အဲ့လိုမျိုးဆွဲပြီးလို့မှဒါအောင်မြင်လာတာရှိတယ်မအောင်မြင်လာရှိတယ်အဲ့တော့ဖြစ်တဲ့အကြောင်းကိုဘယ်သူမှလဲဆိုအောင်ပြန်တင်တဲ့အခါမှာကြာရင်လိုအပ်တယ်ဆိုရင်ဒီဘက်ဌာနအနေနဲ့ဘယ်သူမှဝန်ကြီးဌာနအနေနဲ့မှာ Thai Bank Agency တွေ Thai Bank ကကလို့လုပ်ငန်းရှင်တွေကို blacklist တင်ပိုက်တာရှိပါတယ
်လုပ်ငန်းဝင်မရှိဘဲလုပ်သားတွေခေါ်ယူခဲ့လို့စာချုပ်ပါအခွင့်အရေးတွေချိုးဖောက်ခံနေရတာကပိုဆိုးလာတယ်လို့ထိုင်းရောက်မြန်မာလူသားတွေကိုကူညီနေသူတွေကပြောပါတယ်ဒီနှစ်ပိုင်းထဲမှာရင်အမှန်တကယ်လုပ်ငန်းဝင်တွေမရောက်သေးတဲ့မြန်မာလူသားတွေတော်တော်များများရှိနေတယ်လို့အလို့သမားကူညီဆောက်ရှောက်ရေး AAC မဟာမိတ်အဖွဲ့ဒါရိုက်တာဦးခန့်ကြီးကပြောပါတယ်
။ကုလကာလာမျိုးမှာထိုင်းနိုင်ငံတွေကိုရောက်လာတဲ့အမှုလုပ်သားတွေကတော့2024နှစ်ပတ်နယ်လုံးကနေရာမမှန်တဲ့လုပ်သမားတွေကပုံများလာတယ်ပေါ့နော်။ A2A မပို့နိုင်တဲ့လုပ်သမားတွေပေါ့။ခေါ်သွင်းပြီးထိုင်းပတ်ကြလို့ရှိရင်သူကစောက်လုပ်ရေးဆိုပြီးစာရုပ်ချုပ်ပေမဲ့ချွန်နေရာတွေမှာခံစားပြီးပြစ်ထားတာတွေလုံသမားတွေစိတ်ညစ်သွားပြီးတော့သူကသူပေါ့ရှောင်ထွက်သွားတာဒီလုံသမားတွေစားတာမရှိလို့ဗမာပြည်ပြန်သွားတာဒီအဲ့ဒီလိုခက်ခဲနေနဲ့ကြုံတွေ့ရတာအကျွန်တော်အမြင်ကတော့အဲ့ဒီအရည်တော်တော်များများကမြန်မာပြည်ကဝန်ကြီးဌာနတွေကတိကျစစ်ဆေးမှုမရှိဘူးပေါ့နော်ထိုင်းဘက်ကဒီတန်ရာရှိတွေခန့်ထားတာလဲနေမျိုးသွားပြီးမစစ်ဆေးပဲနဲ့ဒီမန်လက်တာတွေကိုအလုတ်ခေါ်စားတွေအတူတွေနဲ့ထိုင်းနိုင်ငံနဲ့တွင်းနေတာဒါကြောင့်မဒုက္ခတွေရောက်နေကြတာပေါ့ဗျာ
နှစ်နိုင်ငံသဘောတူညီချက်နဲ့ရောက်လာတဲ့ MOU လို့သားတွေပြည်ပမှာဒုက္ခရောက်နေတာမြန်မာပြည်ဘက်ကဝန်ကြီးဌာနတွေရဲ့ပေါ်ရုံမှုတွေကြောင့်လို့ဥက္ကဋ္ဌကြီးကအပြစ်တင်ပါတယ
် MOU စာချုပ်ကဗျာဒီလူကြီးစာချုပ်ချုပ်ထားတဲ့အတွက်ဒီပေါ်ပေါ်တန်တန်ကြီးနဲ့ပို့လို့မရဘူးဗျာအနည်းဆုံးကျွန်တော်တို့လာဝကကိုဖြတ်ကြတယ်ဗျာအလုံသမားဝန်ကြီးဌာနကိုဖြတ်ကြတယ်ဗျာနိုင်ငံတိုင်းဝန်ကြီးဌာနကိုဖြတ်ကြတယ်အဲ့ဒီဝန်ကြီးဌာနသုံးခုကလည်းကျွန်တော်နိုင်ငံအတွက်အရေးကြီးဆုံးဌာနတွေပဲလေဘယ်နိုင်ငံပြည်ပြည်အရေးဆုံးဌာနတွေကတော့ဒီလိုစစ်ဆေးတာတွေတန်တမန်အနေထားတွေကမားသွားတာလို့မတိလိုက်တာလို့ဟိုဒါမှမဟုတ်မစစ်သေးတာလို့ဆိုတာတော့ဗျာဒါလုံးဝမဖြစ်သင့်ဘူးဗျာနော်တရားမဝင်လူကုန်ကူးမှုကိုရက်တန်သွားအောင်တရားဝင်တဲ့စနစ်နဲ့ MOU စာချုပ်ချုပ်မိတာလေအဲ့တော့သူတို့ကတရားဝင်လူကုန်ကူးရဲ့ပုံစံတွေဖြစ်နေတာပေါ့ဒီအနာသိမ်းနောက်ပိုင်းမှာပို့ဆိုးသွားတာပေါ့နော
်အလုတ်အေဂျင်စီပေါင်း80ကျော်ရဲ့စီးရင်တွေအရမြန်မာနိုင်ငံကနေထိုင်းနိုင်ငံကိုရောက်လာတဲ့လုံသားဥယျာကတလကို9000ဝန်းကျင်ရှိနေတယ်လို့သိရပါတယ်ဒါပေမဲ့လည်းအဲ့ဒီအလုသမားတွေရဲ့80ရာခိုင်နှုန်းလောက်ဟာအခုအချိန်မှာအလိုလက်မဲ့ဖြစ်နေကြတယ်လို့ဆိုပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တက်ခိုင်မဲဆောက်မြို့ကတစ်ဆင့်မြန်မာဘက်မြဝတီအွန်လိုင်းလိမ်လည်ခိုင်တွေနဲ့လောင်ကစားခိုင်တွေမှာနိုင်ငံသားတွေရောင်းစားခံရတာနဲ့အတ္တမဆီခိုင်ခံရတဲ့ဖြစ်စဉ်တွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ထိုင်းမြို့သားလွှတ်တော်အတိုက်ခံဘက်ကထိုင်းဆွေရအနေနဲ့ဒီပြဿနာကိုတင်းတင်းကြပ်ကြပ်ခိုင်တွေဖို့လိုအပ်ပြီးလို့သတိပေးလိုက်ပါတယ်။မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ရဲ့တဖက်ကန်ကရင်ပြည်နယ်မြဝတီမြို့နယ်ဖလူးဒေသကကာစီနိုယုံမှာပိတ်မိနေတဲ့မော်ရိုကိုနိုင်ငံသား12ဦးနဲ့ဂျာမန်နိုင်ငံသား2ဦးတို့ဇူလိုင်လ5ရက်နေ့ကပြန်လည်လွတ်မြောက်လာခဲ့ပြီးတဲ့နောက်အဲ့ဒီနေရာတွေမှာရောင်းစားခံရသူတွေလိမ်လည်ကိုင်းနယ်မှာအတင်းအကျပ်ဆေးခိုင်းခံရသူတွေကိုထိုင်းပြည်သူတွေနဲ့ထိုင်းလွှတ်တော်အမတ်တွေကပို့ပြီးတော့သတိပြုမိလာပါတယ်။ဒီအတွက်ထိုင်းသတင်းဌာနတွေမှာလည်းဒီသတင်းတွေကိုအကျယ်တဝင့်ဖော်ပြလာကြပါတယ်။ထိုင်းနိုင်ငံကိုတထောင်သားနေရာဖြစ်သတ်မှတ်ပြီးနေဆက်ဖြတ်ကျော်ကလူကုန်ကူးနေတာတွေအွန်လိုင်းလိမ်လည်ကိုင်းတွေကြီးထွားလာနေမှုတွေကအန္တရာယ်ရှိလာတဲ့အတွက်အဲ့ဒီပြဿနာကိုဖြေရှင်းဖို့အတွက်ထိုင်းအစိုးရကပြက်ပြက်သားသားလှုပ်ဆောင်ဖို့ထိုင်းအတက်ခံမတ်နိုင်ကန်နဝီစစ်ဆမ်ကထိုင်းဘာသာနဲ့အခုလိုသတိပေးပြောကြားသွားခဲ့ပါတယ်။
เราจำเป็นต้องมีครับศูนย์ที่เป็นการบูรณาการการทำงานระหว่างหลายส่วนราชการเพื่อจัดการกับการนำพาคนการค้ามนุษย์และเกี่ยวกับช่องทางการเงินตรงนี้ครับผมยังสามารถยืนยันได้ว่า
အခုချိန်မှာထိုင်းအစိုးရအနေနဲ့လူကုန်ကူးမှုတပ်ဖြည့်လုပ်ငန်းတွေကိုနိုင်ငံတကာအစိုးရတွေနဲ့ပူးပေါင်းပြီးပုံမထိရောက်တဲ့ကယ်တင်မှုတွေအရေးယူမှုတွေကို ကြက်ကြက်တတလောက်ရတော့မဲ့အချိန်ကြာရောက်လာပါပြီ။အခုလိုမျိုးမှန်ခုမှုလူကုန်ကူးမှုတွေဘယ်ကလာတယ်လဲဆိုတာတွေနဲ့တရားမဝင်ငွေမဲကနေငွေပြူလောက်တဲ့လမ်းကြောင်းတွေအချက်လက်တွေအားလုံးကျွန်တော်တို့မှာတက်သေးအထောက်ထားနဲ့ရှိပါတယ်ဆိုပြီးပြောဆိုသွားခဲ့ပါတယ်။ဒါကိုထိုင်းအစိုးရအနေနဲ့အရေးယူမှုတွေပိတ်ဆို့မှုတွေကိုလှုံ့ဆော်ရမယ်အချိန်တန်ပါပြီဆိုပြီးတော့လည်းပြောသွားခဲ့ပါတယ်။အခုဆိုရင်ပြီးခဲ့တဲ့နှစ်ကနေ2024ခုနှစ်ဇူလိုင်လအထိ6လတာအတွင်းမှာနေဆက်ဖြတ်ကျော်လို့ဖမ်းမိတဲ့နိုင်ငံသားသားပေါင်း1800ကျော်ရှိကြောင်းထိုင်းအနာပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။တရားမဝင်နေဆက်ဖြတ်ကျော်ဖမ်းဆီးမှု462ချိန်ရှိခဲ့ပြီးနိုင်ငံသားသား1843ဦးဖမ်းဆီးခံရတဲ့အထက်မှာမြန်မာနိုင်ငံသားတွေက1450ဦးတရုတ်နိုင်ငံသားတွေက192ဦးပါဝင်ပါတယ်မလေးရှားနိုင်ငံသား26ဦးယူဂန္ဒါနိုင်ငံသား23ဦးအီသီယိုးပီးယားနိုင်ငံသား25ဦးဗီယက်နမ်နိုင်ငံသား22ဦးလာအိုနိုင်ငံသား15ဦးဩစတြေးလျနိုင်ငံသား9ဦးအမေရိကန်နိုင်ငံသား6ဦးကမ္ဘောဒီးယားနိုင်ငံသား6ဦးအိန္ဒိယနိုင်ငံသား6ဦးထိုင်ဝမ်နိုင်ငံသား3ဦးကင်ညာနိုင်ငံသား2ဦးပါကစ္စတန်နိုင်ငံသား4ဦးမကြာသေးခင်ကလွတ်မြောက်လာတဲ့မော်ရိုကိုနိုင်ငံသား12ဦးတို့ဖြစ်ပြီးဘင်္ဂလားဒေ့ရှ်ဘေရွတ်ဂျပန်ယီမန်စတဲ့နိုင်ငံသားတွေလည်းပါဝင်နေဆိုပြီးထိုင်းအနာပိုင်းတွေကဆိုပါတယ်ပြန်လွတ်လာသူအများစုကတော့တဦးကိုဘန်းငွေ3သိန်းကနေ2သိန်းချာပေးပြီးပြန်လဲရွေးထုတ်မှသာပြန်လွတ်လာကြတာများပါတယ်ဒီအတွက်နိုင်ငံတကာတန်ယုံတွေကမြဝတီခရိုင်တွေကတန်ယံသားလက်နက်ကိုင်တွေနဲ့ညှိနှိုင်းပြီးသူတို့နိုင်ငံသားတွေကိုပြန်ပြီးတော့ရွေးထုတ်ရတာများပါတယ်ထိုင်းလွတ်တော်အမတ်တွေကတော့ဒီလိုပြဿနာဖြစ်နေတာဟာကြာပြီမို့အမြင့်ပြတ်ခြေမုံဖို့အတွက်လိုအပ်နေပြီလို့လည်းပြောဆိုခဲ့ကြပါတယ်မြန်မာနိုင်ငံဘက်ကonline call center ဂိုင်းနေမှာအတင်းအကျပ်စီခိုင်းခံနေရတဲ့မော်ရိုကိုနိုင်ငံသား150ခန့်ရှိနေပြီးသူတို့လွတ်မြောက်ရေးကြိုးပမ်းနေတယ်လို့လဲထိုင်းလွတ်တော်အမတ်နိုင်ရစီမန်ကလည်းဇူလိုင်လ5ရက်နေ့ကပြောဆိုသွားပါတယ်မြန်မာနိုင်ငံအတွင်းကတရုတ် call center online လိမ်လည်ဂိုင်းဟာတကဘာလုံးကိုအန္တရာယ်ပေးချိမ့်ချောက်နေတာဖြစ်ကြောင်းထိုင်းလွတ်တော်အမတ်တွေကသတင်းတောက်တွေကိုပြောဆိုသွားပါတယ်ရှင်
2024အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပထမတစ်ကြိမ်စကားစစ်ထိုးပွဲကဇွန်လ29ရက်နေ့မှာပြီးသွားပါတယ်။အသက်81နှစ်အရွယ်လက်ရှိသမ္မတဂျိုးဘိုက်တန်ရဲ့စကရေလူတဲ့အရေးအချင်းသိမကောင်းဘူးလို့သုံးသပ်နေကြပြီးအသက်88နှစ်အရွယ်သမ္မတဟောက်ဒေါ်နယ်ထရန့်ကတော့သူပြောနေကြပုံစံနဲ့ထိုးနှက်ပြောဆိုခဲ့ပါတယ်။ဆက်ရှင်ပြိုင်နိုင်ဖို့သမ္မတဘိုက်တန်အသက်ကြီးနေပြီးဆက်ရောကိုပါကျန်းမာရေးကောင်းပါမလားလို့မေးခွန်းထုတ်နေပေမဲ့သူကတော့ဆက်ပြိုင်သွားမယ်လို့ပြောပါတယ်။ VOA သတင်းထောက်ကယ်လင်ပရစူတီပေးပို့တဲ့သတင်းကိုမိုက်အီတန့်စင်တင်ဆက်ထားပါတယ်ရှင
်2024အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပထမတစ်ကြိမ်စကားစစ်ထိုးပွဲမှာအဖိုးအရွယ်တက်ကြီးရွယ်ကိုအမျိုးသားနှစ်ယောက်အပြိုင်ဆိုင်ပြောနေတာကိုတွေ့ခဲ့ရပါလိမ့်အသက်88နှစ်အရွယ်သမ္မတဟောင်းဒေါ်နယ်ထရမ့်နဲ့စကားရေးလူတဲ့အသက်81နှစ်အရွယ်သမ္မတဘိုင်ဒန်ကထင်ငေါ်တာတွေရှိခဲ့ပြီးတော့တခါတလေပြောရင်းနဲ့လည်းဘလုံးပထွေးဖြစ်သွားတာကိုတွေ့ခဲ့ရပါလိမ့်စကားစစ်ထိုးပွဲအတွင်းမှာသမ္မတဘိုင်ဒန်ကကျွန်တော်ရှေ့ဆက်သွားပါမယ်အပိသက်မပိတ်သိမ်းမချင်းအလုံးစုံစတင်မှုဆက်ဆက်ပြီးတော့နေဆက်ကင်းလက်ရာတွေနဲ့ခိုးလုံလူသူတွေကိုစစ်ဆေးတဲ့အရာရှိတွေတိုးချတာကျွန်တော်တို့လုပ်သွားပါမယ်ဆိုပြီးတော့သူကအဲ့လိုမျိုးပြောသွားခဲ့ပါလေသမ္မတဟောင်းထရမ့်ကတော့စာကြောင်းအဆုံးမှာသူဘာပြောသွားလဲဆိုတာကျွန်တော်တကယ်ကိုနားမလည်ပါဘူးသူကသူလည်းဘာပြောသွားမှန်းသူနားလည်ဖို့မရဘူးဆိုပြီးထောက်ပြတုံ့ပြန်ခဲ့ပါလေတက်ဆစ်မြို့နယ်ကဒီမိုကရက်အောက်လွှတ်တော်အမတ်လွိုက်ဒေါဂတ်ကသမ္မတဘိုင်ဒန်ကိုနှုတ်ထွက်ပေးဖို့လူသိချင်းကြားထုတ်ပြောပြီးတော့တောင်းဆိုခဲ့တာပါ။ဒါကြောင့်တရားမှုသီးသီးသာရှိသွားနိုင်တဲ့အကြောင်းနိုင်ငံရေးလီဒါတွေကသုံးသပ်ကြပါလိမ့်
။ If I had to gamble now I'd say it's 50-50.
ဘယ်လောက်ပေါ်မှာဘိုင်ဒန်ရဲ့နာမည်ပါမယ်မပါဘူးဆိုတာမသေချာတဲ့အခြေအနေလို့ထင်ပါတယ်
။သမ္မတဘိုင်ဒန်ကတော့သူအသက်ကြီးမဲ့လက်ခံပေးမယ်လေသူ့ရဲ့ပြိုင်ဘက်ကတော့မဟုတ်တဲ့တရားတွေပြောပြီးစကားရည်လူခဲ့တယ်လို့ထောက်ပြပြောဆိုခဲ့ပါလိမ့်။
I don't debate as well as I used to.
အရင်တုန်းကလိုတော့ကျွန်တော်အပြောမကောင်းတော့ပါဘူး။အရင်တုန်းကလိုလည်းစကားရည်ကောင်းကောင်းမလုပ်နိုင်တော့ပါဘူး။ဒါပေမဲ့ကျွန်တော်သိတာကတော့ကျွန်တော်သိတာပါပဲ။ကျွန်တော်ကအမှန်ကိုဘယ်လိုပြောရမလဲဆိုတာသိပါတယ်
။မဲဆန္ဒရှင်၄ယောက်မှ၃ယောက်ကဒီမိုကရက်တစ်ပါတီဝင်သမ္မတလောင်းအဖြစ်ဘိုင်ဒန်ဝန်မပြိုင်ရင်ဒီမိုကရက်တစ်အနိုင်ရနိုင်ခြေပိုများတယ်လို့ယုံကြည်တဲ့အကြောင်း CNN သတင်းဌာနရဲ့စစ်တမ်းမှာဖော်ပြထားပါတယ်။ပထမစကားစစ်ထုတ်ပွဲမှာအဆင်မပြေမှုတွေရှိတာနဲ့တမ္မတမဖြစ်တော့တာတော့မဟုတ်ပါဘူး။ 2012ခုနှစ်တုန်းကစကားစစ်တိုးပွဲမှာအဲ့တုန်းကသမ္မတဖြစ်ခဲ့တဲ့အိုဘားမားက
But what it did do is to
if you အစီအမချောခဲ့ပြီမလဲသမ္မတတက်နောက်တစ်ခုပါပြန်ပြီးတော့ရွေးခဲ့ခဲ့ရပါလေ
The reason for the bad first debate was in Obama
ဒီမှာစကားစစ်တိုးပွဲမှာသမ္မတအိုဘားမားအစီအမပြေဖြစ်ခဲ့ရတဲ့အကြောင်းရင်းကတော့သူတေချာမပြင်ဆင်ခဲ့မိလို့ပါဒါပေမဲ့နောက်တစ်ချိန်စကားစစ်တိုးပွဲမှာကျတော့သူပြောင်းလဲသွားပြီးကောင်းကောင်းမွန်မွန်လုပ်နိုင်ခဲ့ပါတယ်အခုကဒီဖြစ်မျိုးနဲ့ထတ်တူဖြစ်ရရတော့မဟုတ်ဘူးပေါ့
အသက်83နှစ်အရွယ်အဲ့တုန်းကသမ္မတရော်နယ်ရေဂန်ကလည်းအလွယ်လွယ်အမှားမှပြောခဲ့ပူပါသေးတယ
် pays for pay and salary or pay and pension still was really at the first debate thought of as
သူကပထမစကားစစ်ထိုးပွဲမှာအဆင်မပြေခဲ့တော့သူအသက်ကြီးလို့ကောင်းကောင်းမလွတ်နိုင်တော့ဘူးလို့ထင်ခဲ့ကြတာဒုတိယစကားစစ်ထိုးပွဲမှာတော့တကြောပြန်ကောင်းလာပြီးအဆင်ပြေသွားတယ်ရီရိုနီးပြူဟာကတော့ကိုယ့်ကိုအမာခံထောက်ခံသူတွေပိုင်နိုင်အောင်ထိန်းထားနိုင်ရမယ်ရီရှင်နီးပြူဟာအနေနဲ့သူ့အနေနဲ့ပိုပြင်းပြင်းထန်ထန်လှုပ်ပြပြီးသမရဆန်ဆန်လှုပ်နိုင်ကြအောင်ပိုလှုပ်ပြရပါလိမ့်မယ
်တချိန်တည်းမှာပဲသမရဟောင်းဒေါ်နယ်ထရမ့်ကတော့ပထမစကားစစ်ထိုးပွဲအကြောင်းဆက်ပြီးတော့အာရုံစိုက်ပြောဆိုနေစေဖြစ်ပါလိမ့်
Joe Biden spent the entire week at Camp David resting.
Joe Biden ကန်ဒေးဗစ်နားနေဆောင်မှာနေပြီးနားနေလိုက်လှုပ်လှုပ်လိုက်စပတ်လိုက်တစ်ပတ်လုံးလုပ်နေခဲ့တာပါ။သူကောင်းကောင်းလေးလာခဲ့ပါတယ်။သူဘလောက်လေးလာထားသလဲဆိုရင်သူ့ဘာသာသူဘာလုပ်နေမှမသိအောင်တော့လေးလာထားတာပါ
။ Democratic Party တွင်မှာထောက်ခံမှုဘလောက်ဆက်ရှိလဲဆိုတာပေါ်မှာမူတည်ပြီးတော့သမ္မတ Biden ဆက်ပြိုင်မလား၊ဖယ်ပေးမလားစောင့်ကြည့်ရအောင်မယ်ဆိုပြီးနိုင်ငံရေးလေးလာသူတွေကသုံးသပ်နေကြပါတယ်ရှင်။
American သမ္မတ Joe Biden နဲ့သမ္မတ House Donald Trump တို့ကြားလွေးမှုကြီးကြပ်ရေးကိစ္စမှာတိတိတတ်တာကြွားချပါတယ်။ပထမအကြိမ်စကားစစ်ထိုးပွဲတုန်းကအခြေတင်ဖြစ်ခဲ့ကြတာပါ။ American Mexico နဲ့ဆက်မှာခေလွန်ခွင့်တောင်းခံတာကိုရယီရဆိုင်ပြီးတဲ့နောက်သမ္မတ Biden က American နိုင်ငံသားနဲ့လက်ထပ်ထားတဲ့အထောက်ထားမဲ့ရွှေပြောက်ချေချသူတွေကိုအကာအကွယ်ပေးမယ်လို့ကြေညာပါတယ်။ Trump ကတော့ပြန်ပို့တာတွေကိုအကြီးအကျယ်လုပ်မယ်လို့ပြောပါတယ်။ Ellen Barros သတင်းပေးပို့ထားတာကိုတော့ကိုငိမ့်ချန်းကပြောပြပေးပါမယ်ရှင်။
အမေရိကန်နိုင်ငံသားနဲ့လက်ထပ်ထားတဲ့အထောက်ထားမဲ့ရွှေပြောင်းအခြေချသူတချို့တိုက်ပွဲကနေမထွက်ခွာပဲအမြဲတမ်းနေထိုင်ခွင့်ရှောင်နိုင်မဲ့နေထိုင်ခွင့်အစီအစဉ်တစ်ခုကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကကြေညာခဲ့ပါတယ်
။ These couples have been raising families.
ဒီဇုံတွေတွေဟာမိသားစုတွေပြိုးထောင်နေတာဖြစ်ပြီးသူတို့ရဲ့ကလေးတွေကိုကျောင်းတွေဖျားကျောင်းတွေကိုပို့နေတာပါ။အခွန်တွေပေးနေတယ်လို့ကျွန်တော်တို့နိုင်ငံမှာအလုပ်လုပ်နေတာ၁၀နှစ်နဲ့အထက်ရှိနေပါပြီ
။တောင်ပိုင်းနယ်စပ်မှာတရားမဝင်ရွှေပြောင်းအခြေချသူတွေတနေ့ကိုပြန်မြ 2,500 လောက်နေဆက်ဖြတ်ကျော်လာခဲ့ပြီးတဲ့နောက်ခေလုံခွင့်တောင်းခံတာကိုယာယီပိတ်လိုက်ပြီးတဲ့နောက်မှာအခုလိုကြေညာခဲ့တာ
ပါ
ကျွန်တော်ကနေဆက်သုံးမဟုတ်လူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်ပြီးနိုင်ငံရေးမကစားချင်ပါဘူးကျွန်တော်ကဒါကိုပြုပြင်ဖို့ပဲစိတ်ဝင်စားပါတယ
်အခုလိုခေလုံခွင့်ပိတ်ပင်တဲ့အထက်မှာလူမောင်ခိုကူးခံရသူတွေအရေးပေါ်ဆေးဝါးကုသဖို့လိုအပ်သူတွေနဲ့အဖို့မပါတဲ့ကလေးတွေမပါပါဘူးအဲလစ်ဇဘက်ဗက်ကာရာကJosh Washington တက္ကသိုလ်ကတွဲဖက်ပါမောက်ခါပါ
I think Biden when he started had very good intentions more generally or his policies seem to be more
Biden လည်းအစပိုင်းတုန်းကတော့ရည်ရွယ်ချက်ကောင်းနေရှိခဲ့ပြီးတော့သူ့ရဲ့မူဝါဒတွေကရွှေပြောင်းနေဘက်ပိုးပြီးတော့အလေးပေးပါတယ်အခုရွေးကောက်ပွဲအချိန်ကိုလည်းရောက်လာပါပြီသူတို့ကြုံနေရတဲ့ဖိအားအမျိုးမျိုးကိုကျေနပ်သွားစေဖို့လှုပ်ရှားရှိတာတွေကိုလှုပ်ပေးနေတဲ့သဘောပ
ါ American နိုင်ငံသားတွေရဲ့ဇနီးခင်မိုးနေအတွက်Biden ရဲ့အစီအစဉ်ဟာ American Democracy ကိုတိုက်ရိုက်တိုက်ခိုက်လိုက်တာပဲလို့ Trump ကပြောပါတယ်
။ When I'm reelected Joe
ကျွန်တော်သာပြန်ရွေးခံရရင် Joe Biden ရဲ့တရားမဝင်တဲ့လူငင်းခွင့်ပေးတဲ့အစီအစဉ်ကိုပယ်ဖျက်ပြီးပထမနေ့မှာပဲအမိုက်ပုံနဲ့ထည့်ပြင်ပါပါ
။ Trump ကတော့ပြန်ပို့တာကိုအကြီးအကျယ်လုပ်မယ်လို့ကတိပေးထားပါတယ
်။ We have no choice within
တခြားရွေးစရာမရှိပါဘူး။ကျွန်တော်ကျန်းသစ္စာကြီးဆိုပြီးတာနဲ့ American ပြည်တွင်းမှာအကြီးဆုံးပြန်ပို့မယ်အစီအစဉ်ကိုစမှာပါ။အခုကရေရှည်ဒဏ်မခံနိုင်တာကြောင့်ကျွန်တော်တို့မှရွေးစရာမရှိပါဘူ
း He talks about focusing on deporting millions and
သူကလူတန်းပေါင်းများစွာကိုပြန်ပို့မယ်လို့ပြောနေပြီးတော့အဲ့ဒီလိုလှုပ်ဖို့အမျိုးသားလုံခြုံရေးအရန်တက်ဖွဲ့ကိုတုံးမှာဖြစ်တယ်လို့ပြန်ပို့ခံရဖို့စောင့်ဆိုင်နေတဲ့သူတွေကိုလည်းစခန်းထဲမှာထားမှာပါကျွန်မရှင်းရှင်းပြောပါမယ်မဲဆွယ်ပွဲမှာသူပြောနေတယ်လို့လှုပ်ဖို့အမေရိကန်ပြည်ထောင်စုမှာလုံနိုင်စွာမရှိပါဘူ
းလူဝင်မှုကြီးကြပ်ရေးကိစ္စမှာအမေရိကန်မဲဆန္ဒရှင်တွေကြားတိတိတတ်တတ်ကွဲပြားနေတာပါထရမ့်ကိုထောက်ခံသူ60ရာခိုင်နှုန်းကျော်ကတနိုင်ငံလုံးအတိုင်းအတာနဲ့အထောက်ထားမဲ့ရွှေပြောင်းအခြေချသူတွေကိုပြန်ပို့ဖို့လှုပ်တာကိုထောက်ခံတယ်လို့ဖြူးသူးဒေသနာအချက်လက်တွေကပြနေပါတယ်အဲ့ဒီစစ်တမ်းမှာပဲဒီမိုကရက်တစ်နဲ့ဒီမိုကရက်တစ်ဘက်ကိုရိမ်းတဲ့မဲဆန္ဒရှင်တွေကလည်း ပြောင်းလဲတာကိုပြနေပါတယ်16ရာခိုင်နှုန်းကအထောက်ထားမဲ့ရွှေပြောင်းတွေကိုနေခွင့်မပေးသင့်ဘူးလို့ပြောနေပြီး2020ခုနှစ်တုန်းကတော့အဲ့ဒီလိုပြောတဲ့မဲဆန္ဒရှင်900ရာခိုင်နှုန်းပဲရှိပါတယ်ခင်ဗျာ
ဆေးချောက်ကိုတရားဝင်လှုပ်ပြီးတဲ့နောက်နယူးယောက်မြို့ကြီးမှာဆေးချောက်တရားမဝင်ရောင်းတဲ့ဆိုင်တွေအများအပြားပေါ်ပေါက်လာတာကိုတာဝန်ရှိသူတွေရင်ဆိုင်နေရပါတယ်။လမ်းထောက်တိုင်းမှာလူလူတရားမဝင်ဆေးချောက်ဆိုင်တွေပေါ်ပေါက်လာတာပါ။အေရွန်ရန်နင်သတင်းပေးပို့ထားတာကိုတော့ကိုစုံမိုးကျော်ကတင်ပြပေးပါမယ်ရှင်
။မကြသေးမီကနယူးယောက်မြို့မှာပြုလုပ်ခဲ့တဲ့ဆေးချောက်ပွဲတော်မှာတက်ရောက်လာသူတွေဟာဆေးချောက်ကိုအများပြည်သူမြင်ကွင်းမှာပဲပျောင်ပျောင်တင်းတင်းတောက်ကြပါလေ။ဆေးကြောက်ကိုဆေးလိတ်တောက်တယ်လို့နယူးယောက်မြို့ရဲ့လမ်းနေအပါအဝင်ဘယ်နေရာမှာမဆိုတောက်သုံးခွင့်ပြုလိုက်တာကြောင့်ဖြစ်ပါတယ်။ဒီပွဲတော်ကိုတက်ရောက်ခဲ့တဲ့ဆေးကြောက်အသုံးပြုသူ City Statics ကအခုလိုပြောပါတယ
်။ It's liberating in a way. You feel so constricted in this society and its world.
ဒါကလွတ်မြောက်မှုတစ်ခုပါပဲ။ဒီကဘာကြီးနဲ့ဒီလူအဖွဲ့အစည်းဟာတိတ်ကိုမုန်းချက်ပါတယ်။ဒါပေမဲ့နယူးယောက်မြို့ကြီးမှာတော့အဲ့ဒီအခိုက်အတန့်လေးမှာလွတ်လပ်မှုတွေကိုခံစားခွင့်ရလိုက်ပါတယ်။
ဆေးကြောက်ကိုတရားဝင်တောက်သုံးခွင့်ပြုလိုက်ပေမဲ့ဆေးကြောက်ရောင်းချဖြန့်ဖြူးတဲ့ကိစ္စမှာပြဿနာတွေရှိနေပါတယ်။နယူးယောက်ပြည်နယ်မှာတရားဝင်လိုင်စင်နဲ့ရောင်းချတဲ့ဆေးကြောက်အယောင်ဆိုင်ယာကနန်းဟာဆေးကြောက်ကိုတရားဝင်လုပ်ပြီးနောက်ရုပ်ချီးပေါ်လာတဲ့ထောင်နဲ့ချီတဲ့တရားဝင်ဆေးကြောက်ဆိုင်တွေနဲ့ရှင်ပြန်ရောင်းချနေရပါတယ်။ကနဦးပြဋ္ဌာန်းထားတဲ့ဥပဒေတွေအရဆေးကြောက်တရားမဝင်ရောင်းချတာကိုဒဏ်ငွေလောက်ပဲတတ်ပါတယ်။ဒါကြောင့်တရားမဝင်ဆေးကြောက်ရောင်းသူတွေဟာဆိုင်တွေကိုရဲရဲတင်းတင်းဖွင့်ပြီးရောင်းချနေကြတာပါဒီလိုဟန်ချက်မညီတဲ့အခြေအနေတွေကြောင့်တရားဝင်လိုင်စင်နဲ့ဖွင့်ထားတဲ့ The Trouble Agency လို့အယောင်ဆိုင်တွေအတွက်ဝင်ငွေအခက်အခဲဖြစ်လာပါတယ် Trouble Agency ဆေးကြောက်အယောင်ဆိုင်လုပ်ငန်းရဲ့အကြီးအကဲ Inna Hankin Bigards ကအခုလိုပြောပါတယ်
It's supposed to be a $4 billion market here in New York State. And I think last year, the licensed stores only did around $40
million. ဒီ New York ရေးကွက်ကဒေါ်လာတန်း4000ဘိုးလောက်ရှိတယ်ရေးကွက်ဖြစ်ရမှာပါ။ဒါပေမဲ့ပြီးခဲ့တဲ့နှစ်ကတရားဝင်ဆိုင်တွေဟာဒေါ်လာတန်း40ဘိုးလောက်ပဲရောင်းရပါတယ်။အရန်ရှိကိုကွာနေတာပါ။တရားဝင်ဆိုင်တွေကိုပိတ်သိမ်းပြီးရင်တော့တရားဝင်ဆိုင်တွေပိုးပြီးတော့ဖွင့်လာနိုင်မယ်လို့မျှော်လင့်ရပါတယ်။
မကြသေးမီကပဲပြည်내လွှတ်တော်ကနေတရားမဝင်ဆိုင်တွေကိုပိတ်ပစ်နိုင်ဖို့ဒေသဆိုင်ရာတာဝန်ရှိသူတွေကိုလုတ်ပိုင်ခွင့်ပို့ပေးလိုက်ပါတယ်။နယူးယောက်ပြည်내ရဲ့ဆေးကြောက်စီမံခန့်ခွဲရေးဆိုင်ရာဌာနရဲ့နိုင်ငံရေးဆိုင်ရာညွှန်ကြားမှုဂျွန်ကာဂျီယာကအခုလိုရှင်းပြပါတယ
်။ In the last 4 weeks alone under the new authorities granted the state and the New York City
နယူးယောက်ပြည်내နဲ့နယူးယောက်မြို့တာဝန်ရှိသူတွေကိုလုတ်ပိုင်ခွင့်တွေပို့ပေးပြီးနောက်ဆိုင်ပေါင်း900လောက်ကိုပိတ်ပစ်နိုင်ခဲ့ပါတယ်။အစောပိုင်းတော့အခုလိုအရေးယူဖို့အတွက်လုတ်ပိုင်ခွင့်တွေမှာအကန့်အသတ်ရှိနေခဲ့တာပါ။အခုတော့လုတ်ပိုင်ခွင့်တွေရှိနေပါပြီ။ဒီတရားမဝင်ရောင်းချမှုတွေကိုပိတ်သိမ်းနိုင်ဖို့အတွက်ပြည်내တာဝန်ရှိသူတွေအနေနဲ့အလင်းအမြန်ဆောင်ရွက်နေပါတယ
်။ဒါပေမဲ့တရားမဝင်ဆိုင်ပိုင်ရှင်တွေကလည်းသူတို့ဆက်ရှိနေသင့်တယ်လို့ညင်းချက်ထုတ်ပါတယ်။တရားမဝင်ဆေးကြောက်ဆိုင်တဆိုင်ရဲ့စတ်တူပိုင်ရှင်ဘီလီကအခုလိုပြောပါတယ်။
Closing down all the shops is the worst thing you can do. There's 3000 plus smoke shops in New York City.
ဒီဆိုင်တွေအကုန်လုံးပိတ်ပစ်လိုက်တယ်ဆိုတာကတော့အဆိုးဆုံးအခြေအနေဖြစ်မှာပဲ။နယူးယောက်မြို့မှာဆိုင်ပေါင်း 3000 ကျော်ရှိတဲ့နဲ့တရားဝင်လိုင်စင်ရှိတဲ့ဆိုင်က55ဆိုင်ပဲရှိပါတယ်။ဒီတရားဝင်ဆိုင် 3000 ကျော်ကဖောက်တဲ့တွေကိုတရားဝင်ဆိုင်တွေကိုပြောင်းယူလိုက်မယ်ဆိုရင်အဲ့ဒီဆိုင်တွေမှာလူတွေစုပြုံတိုးနေတော့မှာပေါ့။ဆေးကြောက်ဝယ်ဖို့လောက်နေတော့ဘယ်သူမှအကြ ాయి တန်းစီစောင့်ကြမှာမဟုတ်ဘူး။
နယူးယောက်ဆေးကြောက်စီမံခန့်ခွဲမှုဌာနကဂျွန်ကာဂျီယာကတော့တရားမဝင်ရောင်းချမှုတွေဟာကျန်းမာရေးအန္တရာယ်ရှိနိုင်တယ်လို့ပြောဆိုပါတယ်
။ We don't know where these products have come from. They are not tested. We don't know what standards they have been produced by. And so truly
ဒီဆေးကြောက်တွေကဘယ်ကထုတ်လုပ်နေတယ်ဆိုတာကျွန်တော်တို့မသိပါဘူး။စမ်းသပ်ခြင်းလည်းမရှိပါဘူး။တရားဝင်ဆိုင်တွေနဲ့နှိုင်းယှဉ်မယ်ဆိုရင်ဒီဆိုင်တွေကဆေးကြောက်တွေကဘယ်လိုအရေးသွေးမျိုးဆိုတာလည်းမသိနိုင်ပါဘူး။တရားဝင်ဆိုင်တွေမှာရောင်းတဲ့ဆေးကြောက်တွေကတော့နယူးယောက်ပြည်နယ်မှာစိုက်တာဖြစ်ပြီးစမ်းသပ်စစ်ဆေးအတည်ပြုပြီးသားတွေဖြစ်ပါတယ
်။အမေရိကန်ပြည်ထောင်စုမှာနယူးယောက်ဝါရှင်တန် DC ဂူဝန်ကျွန်းတွေအပါအဝင်ပြည်နယ်ပေါင်း24ခုမှာဆေးကြောက်ကိုတရားဝင်ခွင့်ပြုထားပါတယ်။ဆေးကြောက်နဲ့ပတ်သက်လို့အဆင့်ပြောင်းလဲသတ်မှတ်ဖို့မကြသေးမီကမှပြည်ထောင်စုအဆင့်မှာပါလှုပ်ဆောင်မှုတွေရှိလာတဲ့အတွက်တတိုင်းပြည်လုံးမှာပါဆေးကြောက်ကိုတရားဝင်လုပ်ဖို့လမ်းဖွင့်ပေးလိုက်သလိုဖြစ်သွားနိုင်ပါတယ်။အဲ့ဒီလိုဖြစ်လာရင်တော့ထောင်ထဲချီတဲ့ဆေးကြောက်ဆိုင်တွေဟာ နယူးယောက်မှာတင်မကဘဲတိုင်းပြည်အနှံ့ပေါ်ပေါက်လာနိုင်ပါတယ
်ဗီအိုအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
မင်္ဂလာမနက်ခင်ပါရှင်အခုဒုတိယပိုင်းမှာတော့ချင်းစီအက္ခစားအစီအစဉ်တို့ကိုနောက်ပိုင်းမှာတင်ပြပါမယ်အခုတော့အက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်ပါရှင်ကုလသမဂ္ဂရဲ့ဂျာဝင်ဆောင်ရွက်မှုကအတက်စရာတိတ်မရှိခဲ့ပေမဲ့ပြောင်းလဲလာတဲ့မြေပြင်အခြေအနေတွေအရအခုထက်တကြိမ်ဘလောက်ထိမျှော်လင့်နိုင်မလဲဆိုတာကိုဒီသတင်းပိုင်းအက်ဒီတာနဲ့ဆွေးနွေးခန့်အစီအစဉ်မှာဦးကျော်စန်းသားကိုမမျှသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ရှင်
မင်္ဂလာပါဦးကျော်စန်းသားရှင်
မင်္ဂလာပါဆရ
ာအခုတလောမှာကုလသမဂ္ဂကမြမအရေးကိုပို့ပြီးတော့အာယုံဆိုင်လာပါတယ်အဲ့ဒါဘာကြောင့်မလဲ
မြမပြတ်နာပုံမဆိုးရလာလို့ဖြစ်ပါတယ်တခွနဲ့ပြောရင်တော့မြမပြတ်နာဟာဒေသတွင်းလူမျိုးရေးအတွက်တောင်မှအထူးနဲ့အချင်းတွေဖြစ်လာတယ်မြမပြည်တွင်းကအကြောင်းမျိုးမျိုးဆွန့်ခွာထွက်ပြေးရတဲ့လူစစ်တပ်ကလက်နက်ချပြီးတော့စီဆောင်ပြီးတော့ထွက်ပြေးတဲ့လူတွေအဲ့ဒီကိစ္စတွေပြန်ပြီးတော့လွတ်လာရတယ်ဆိုတော့ဒါဟာဒေသလူမျိုးရေးအတွက်ထိခိုက်လာတယ်အဲ့ဒီဟာပြင် global impact နိုင်ငံတကာဘာရက်ခတ်လာနိုင်တဲ့အခြေအနေရှိပါတယ်မြန်မာနိုင်ငံအခြေအနေဒီထက်ပြိုကွဲလာရင်ယူရင်းပျက်စီးသွားရင်ဒါနိုင်ငံတကာဝင်ဆွဲမှုတွေအစားပြတ်နိုင်အများကြီးရှိလာနိုင်တဲ့တရားတော်သူကြိုးပြီးတော့ဆွေးနွေးရမယ်ဆိုရလွတ်တာလို့ယူဆရပါတယ
်အခု April ပထမပတ်ထဲမှာပဲဟိုလူမျိုးရေးကောင်စီကတကားဖွင့်အဆွေးနွေးပွဲမှာပေါ့တရားတော်တစုံတရာအတက်ဆရာရှိပါလား
တင်းကြတာသိအတက်ကြပါတယ်ကျုံတော့ကျုံခဲ့တကားဖွင့်ပြီးတော့မြမအရေးကိုလူမျိုးရေးကောင်စီလိုနေရာမှာဆွေးနွေးရဲဆိုတော့အဲ့ဒီနဲ့တချိန်နဲ့မှာပဲဧပြီလ4ရက်နေ့ကလည်းပဲလူခွင့်ရေးကောင်စီကဆွေးနွေးခဲ့တယ်အဲ့ဒီမှာဆွေးနွေးရဖို့အရင်ပြောရင်အဓိကကတော့မြန်မာနိုင်ငံမှာဒီလိုဖြစ်နေတာဟာစစ်တပ်ကလေကြောင်းကဘုံကျဲတဲ့အတွက်ဖြစ်တယ်။အဲဒါကြောင့်အဲဒီမြန်မာစစ်တပ်ကို jet fuel ဂျယ်လီနဲ့လောင်စာမပေးဘူးဆိုပြီးတော့သူကတိုက်တွန်းပြီးတော့သေုပ်ကတော့သဘောမတူဘူးပေါ့လေ။အဲဒါကိုလူမျိုးရေးကောင်စီကိုကုလသမဂ္ဂကသူအကြံပေးတယ်။ကုလသမဂ္ဂဆွေးနွေးတော့လေအဓိကဒီကိစ္စကိုလည်းဆွေးနွေးရမယ်ထင်ပါတယ်။ဒါပေမဲ့အဓိကဒီကကုလသမဂ္ဂရဲ့တကားဖွင့်လူမျိုးရေးကောင်စီတကားဖွင့်အစည်းအဝေးဟာဒီသူမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့စုံချက်ချက်ပေါ်လေ resolution 2669ဆိုတာ2669အဲ့ဒီဟာအရာဆွေးနွေးရအဲ့ဒီဟာကိုပဲပြန်ပြီးတော့သူတို့အသက်သွေးဖို့ဆွေးနွေးရတာဖြစ်ပါတယ်အဲ့ဒီ resolution 2669မှာအဓိကစုံချက်ပြဋ္ဌာန်းထားတာတွေကတော့အကြံဖက်မှုတွေကိုအများဆုံးရပ်တန့်လိုက်ပါနောက်ပြီးတော့အာဆီယံရဲ့မူငါးချက်ကိုမြန်မာဘက်ကလိုက်နာအောင်လုပ်ပါအဲ့ဒီလုပ်ဖို့တည်းသူတိုက်တွန်းမယ်အာဆီယံနဲ့ထပ်ပြီးကူညီမယ်သူပံ့ပိုးပေးမယ်ဆိုတဲ့သဘောနောက်တော့ဆန်စကြီးပါဝင်နိုင်ငံရေးအကျဉ်းသားတွေကိုအလုံးလှုပ်ပေးကြပါဆိုတောင်းဆိုပါတယ်။နောက်ပြီးစာနာမှုကိုကနပြောသလိုပဲအဓိကထားပြီးလှုပ်ပါ။နောက်ပြီးတော့အဓိကပြဿနာကတော့ဒီ root cause မြန်မာနိုင်ငံပြဿနာရဲ့အခြေခံအကြောင်းတရားကိုဖြေရှင်းနိုင်ဖို့ကဖိတ်အရေးကြီးတယ်ဆိုပြီးအခါ underscore down through ကအလေးနဲ့ထားပြီးပြောပြီးတော့ပြဋ္ဌာန်းဆုံးဖြတ်ခဲ့တာဖြစ်တယ်ဆိုတော့အခုလုံခြုံရေးကောင်စီအစည်းအဝေးလည်းဒါဘုပဲသူတို့ထပ်ပြီးတော့ခိုင်မာလို့ပြောကြတာဖြစ်ပါတယ်ဆိုတော့အထွေထုပုံမအပ်တဲ့ဆရာကတော့ရှိကြလားဆိုရင်ကျွန်တော်မပြောဘဲနဲ့အဲဒီအစည်းအဝေးကိုတက်တဲ့ဂျပန်ဆက်မကြီးပြောတဲ့စကားပါဒီလူမျိုးရေးကောင်စီတကဖွင့်စည်းဝေးမှာတဲ့မြန်မာပြည်သူတွေလူကျင်တဲ့အခြေလက်တစ်ချက်မှတကယ်မပါဘူးဆိုရောသူကဝေဖန်တာတွေးရပါတယ်ဆိုတော့ဒီအတိုင်းပဲပြောမှာပါလို့
အခြေအနေတွေကဟိုပြေလည်ဖို့ဆိုတာထဲပို့ပို့ပြီးတော့ဆိုးနေပါတယ်ဒီပေါ်မှာနိုင်ငံတကာရဲ့သဘောထားရောဘယ်လိုရှိပါလဲ
နိုင်ငံတကာဆိုကုလသမဂ္ဂအဓိကဘောနိုင်ငံတကာရဲ့စီမင်းအရေးကြီးဆုံးစီမင်းအဲ့ဒီကနေဒီသဘောထားပေါ်ဆိုတော့သူကတော့လုပ်ပြတယ်သူဆိုလည်းပဲကမ္ဘာနိုင်ငံတစ်ခုလုံးကိုကြည့်မယ်ဆိုရင်နိုင်ငံတကာအခင်းကြီးမှာမြန်မာထက်အရေးကြီးတဲ့ကိစ္စတွေယူကရိန်းစစ်ပွဲတို့ယူကရိန်းစစ်ပွဲတွေတော့မဟုတ်ဂါဇာအရေးကပုံပြီးအရေးကြီးနေတဲ့ဆေးရုံကလူတွေပြစ်တာစာနာရေးခံဝင်ခွင့်မရတာစားစားပေါ်တယ်အပြင်းထန်ပြဿနာဖြစ်နေတာဒါဟုတ်သားအဓိကကောင်းခဲနေကြတာဖြစ်တယ်ဆိုယူကရိန်းကမှပတ်စံပေးရမှာနည်းနည်းလက်တွန်းလာကြတဲ့သဘောမျိုးဖြစ်တယ်အဲ့ဒါမျိုးတွေတွေ့ရတယ်ဆိုမြန်မာနိုင်ငံဟာအဲ့ဒီပြဿနာတွေအောက်မှာပဲရှိနေလို့ယူဆမှာပါသူတို့ဖြင့်ဥရောပနိုင်ငံတွေအနောက်ဥရောပနိုင်ငံတွေမှာဆိုဗြိတိန်ပေါ့ဗြိတိန်ကတော့မြန်မာနိုင်ငံကိုသမိုင်းအရသူ့မှာတာဝန်ရှိခဲ့တယ်ပေါ့လေသူရဲ့ကိုလိုနီယံဖြစ်ခဲ့တဲ့အတွက်ဆိုအဲ့ဒီစိတ်ထဲနေသူကတော့ဥစုဆောင်ပြီးတော့ပြောတာတွေ့ပါတယ်ကျန်တဲ့နိုင်ငံတွေကအနောက်ဥရောပလောက်မတဲကြွသလိုအခြေရောပါမှာလည်းအဓိကဖြစ်တဲ့ရုရှားနိုင်ငံကတော့စစ်ကောင်စီကလုံအောင်ပါဝင်နေတယ်ဆိုတော့သူတို့ကတော့သိပ်ပြီးတော့အလေးနဲ့မထားသလိုပဲ လို့ပြောမှာပါအလေးနဲ့ထားတော့လေခပ်ပေါ်ပေါ်သာဖြစ်တဲ့ကျန်တဲ့နိုင်ငံတကာအရေးကြီးလောက်တန်းတူဥစားပြီးချင်းမခံရဘူးလို့ပြောမှာပါ
ဒါပေမဲ့အခုမြန်မာနိုင်ငံမှာလည်းလက်တလုံးမာတဲ့ဟိုအိုးအိမ်ဆွန့်ပြီးတော့ထွက်ပြေးနေရတဲ့သူတွေကဒုက္ခသည်တွေက2တန်း8သိန်းကျော်နေပြီဆိုပြီးတော့ UN OCHA စီးရင်ကဟိုတစ်ဘက်ကပဲဖော်ပြပါဗျာအဲ့တော့ဒီဟိုလူသားချင်းစာနာမှုပြဿနာတွေမှာရောဘယ်လိုအားတက်စရာရှိပါမလဲ
အဲ့ဒါကတော့ပူပေးဖို့သူတို့တက်တန်ဆုံးထပ်ပြီးညှိနှိုင်းမှာပေါ့လေဒီလက်သမဂ္ဂနဲ့တော့ပူပြီးတော့လေတဲ့ထားရလောလောဆယ်မှာဒါအကြီးကြီးဆုံးပေါ့လူတွေငတ်ပြတ်နေတာဒုက္ခရောက်နေတာအကြီးကြီးဆုံးဖြစ်တယ်ဆိုတော့ဒါတော့ဥစားပြီးပြီးလောက်ကြမှာပါဒါပေမဲ့ဒီလိုလောက်တဲ့နေရာမှာလဲစာနာမှုအကူအညီဟာအမှန်တကယ်လိုအပ်တဲ့လူတွေကိုရောက်ဖို့အတွက်နှစ်ဖက်ညီနိုင်ဖို့လိုပါတယ်ဟိုဘက်လမ်းသွားတာဟိုစကောင်းစီကပိတ်ဆို့ထားတာတို့ဘာလို့အဲ့လားသူတို့တစ်ဖက်ထဲလုံးလုံးမရတာဟိုထိုင်းကပြင်တာဟိုကံွက်တဲ့ဟာတွေဝေဖန်တဲ့ထွက်လာနေပြီတကယ်လိုအပ်တဲ့လူတွေစီမရောက်ဘူးဆိုတော့အဲ့လိုပုံစံမျိုးဖြစ်နေမှာပါပြဿနာဖြစ်နေတာစာနာမှုကူနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာအရေးကြီးဆုံးစုံစမ်းချက်ရှိတဲ့ humanitarian intervention ဆိုတာ CIA ဝင်တိုက်ပြီးတော့ခါတင်းတာပြီးတော့ဒုက္ခသည်တွေပြေးတာတခါမှလက်တွေ့ဖြစ်မလာနိုင်ပါဘူးလုံခြုံရေးကောင်စီမှာဗီဒီယိုသုံးတဲ့နိုင်ငံတွေနဲ့သဘောမတူတာနဲ့အကြောင်းအမူများအောင်အဲ့လိုသာဖြစ်ရတာဆိုတော့တိတ်ပြီးတော့အားထားလောက်တဲ့ကိစ္စတော့မဟုတ်ပါဘူးအများဆုံးဒါပြေလေအောင်လုပ်နိုင်ပါစေဒုက္ခသည်တွေလက်ထက်ကိုတကယ်ရောက်ပါစေဆိုတာတော့မျှော်လင့်ရပါတယ်ဒုက္ခသည်တွေပြေးစရာမလိုတဲ့အခြေအနေမျိုးရောက်တော့ရင်အကောင်းဆုံးပေါ့လေလူကတော့ဒါရက်ရှိနေဦးမယ်လို့ပဲထင်ရပါတယ
်နောက်တစ်ခုကပါဒီဧပြီလ5ရက်နေ့တုန်းကဟိုဩစတြေးလျကနိုင်ငံခြားရေးဝန်ကြီးဟောင်းဂျူလီဘစ်ရှော့ပ်သူ့ကိုဒီကုလအတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ဆိုပြီးတော့ခန့်အပ်လိုက်ပါတယ်အဲ့တော့သူကရောဒီရှေ့ကနိုလင်းဟေဇာထက်ပိုပြီးတော့ဘာတွေလုပ်ပေးလာနိုင်မှာမလဲ
ပိတ်ပြီးတော့အန်ထရုတ်နဲ့ကိုစင်တကယ်တော့ဒီကုလသမဂ္ဂအတွင်မှုချုပ်ရဲ့ကိုယ်စားလှယ်ဟို2018တုန်းက2019မှာခံပြီးဘက်ကဟိုဘက်ကိုထွက်ပြေးရတဲ့ကိစ္စတွေပြဿနာဖြစ်ခဲ့တော့ကတကယ်ကခရစ်စတီးရကနာလာသူတခါခံခဲ့မှုပါတယ်အဲ့ကိစ္စညှိနှိုင်းမှုအတွက်နောက်လိုလေးခေစားခံတဲ့အဲ့အခြေအနေတဲ့ပေါ့လေအခုအခြေအနေကတော့ပိုပြီးတော့ဆူလာတယ်ဆိုတော့ timing ကိုကြည့်မယ်ဆိုရင်ရဝင်စစ်ဆေးဖို့သွားတဲ့လူဟာ timing ကသိအရေးကြီးပါတယ်ဆိုတော့လောလောဆယ်အခြေအနေကိုရှင်းမယ်ဆိုရင်တော့စစ်ကောင်စီဟာအထူးသဖြင့်10 20ခုနှစ်ညီနောင်သမွေထိုးစစ်ပြီးတော့သူတို့မစုမလားအထိနာပြီးတော့သိကိုကြဆုံနေတော့စစ်ဆေးဖို့ဝင်ရောက်စစ်ဆေးဖို့ပေါ့လေအကောင်းဆုံး timing လို့တော့ပြောလို့ရပါတယ်အခုစီလာခဲ့သဖြင့်အထက်မှာဒါတခုပေါ့နောက်ဒီပုဂ္ဂိုလ်ချင်းစီမဲဆွေးနွေးပဲနိုလင်းဟေဇာလည်းပဲအတွေ့အကြုံရှိတယ်နိုလင်းဟေဇာကစင်ကာပူကတက်သူတဲ့ဟာ trustee အဖွဲ့မှာပါဝင်တဲ့ပုဂ္ဂိုလ်ဖြစ်တယ်သူကလည်းပညာရှင်ပါပဲနောက်ပြီးတော့သူဟာအရှိတီမောညီညာရေးပြန်လဲတိဆောက်တဲ့နေရာမှာကုလသမဂ္ဂကတောင်းပေးကြည်ရလုဆောင်ဖို့အတွေ့အကြုံရှိပါတယ်အခုဂျူလီဘစ်ရှော့ကဆိုတော့နိုင်ငံခြားရေးဝန်ကြီးဟောင်းဆိုတော့သူရဲ့ diplomatic status ကပူပြီးမြင့်တယ်သူရဲ့အတွေ့အကြုံကပုံများတယ်ကမ္ဘာမှာကိုစားပြုပြီးတော့နိုင်ငံတွေမှာအများကြီးတာဝန်ထမ်းဆောင်ခဲ့မှုတယ်ဆိုတော့သူလူပုဂ္ဂိုလ်ချင်းရှင်တော့သူကပို့ပြီးတော့ဆင်းမြင့်မယ်ထင်ပါတယ်အဓိကလိုရမယ့်ဟာကတော့ဘယ်ပေါင်းစုံနဲ့တွေ့ဆုံပြီးတော့မြန်မာနိုင်ငံဆိုင်ရာအထက်လက်အထောက်အထားတွေအခိုင်အမာနဲ့သူကကုလသမဂ္ဂကိုပြန်လည်တင်ပြရမယ်အဲ့ဒါမျိုးတွေသူကလုပ်ပြရမှာဖြစ်ပါတယ်ဆိုတော့ဒီနေရာမှာစန္ဒမန်နီနဲ့ချင်းကပုံလေးပဲရှိအောင်မယ်ဗမာဒီလိုဘာလို့အခြားတိုင်းမှာ open diplomacy ရသိပြီးတော့မထီရောက်ဘူး secret diplomacy တင်သွားတာကပိုကောင်းတယ်ထင်ပါတယ်ဥမာအာဆီယံပဲကြီးအာဆီယံကအပူမင်းလဲဘာလို့ဝင်ညာလို့ပဲပြောခဲ့တာအဲ့ဒါတည်းသူတို့တိတ်တိတ်ဆိုပြီးတော့ပြောတဲ့ကိစ္စတွေမှာနည်းနည်းပါးပါးပြောလို့ဆိုလို့ရတယ်ရှိတယ်ဆိုတော့ဘယ်ပုံစံနဲ့သူချင်းကလာမလဲလူရတော့အထားကြပါတယ်ဒီမျိုးသမီးဟာပို့ပြီးတော့လဲစပါရင်တဲ့အတွေ့အကြုံပုံများတယ်နောက်ပြီးအော်စတြေးလျနိုင်ငံကလည်းပဲသူတို့နိုင်ငံကိုထက်က pragmatism သူကလက်တွေ့ကြကြဒီမိုကရေစီနိုင်ငံဖြစ်တယ်အဲ့ဒီကိုကျင့်တယ်ဆိုရတဲ့ကြောင်းသူတို့ရဲ့နိုင်ငံရဲ့သံမနိုင်ငံရဲ့ဝင်ချောင်းဖြစ်တဲ့အတွက်လည်းပိုအဆင်မြင့်တယ်လူပုဂ္ဂိုလ်အဖြစ်နဲ့ပိုအဆင်မြင့်တယ် timing အဖြစ်နဲ့ပဲဝင်ရောက်ဆွဲဖက်ဖို့ပိုကောင်းတဲ့အချိန်လို့သတ်မှတ်ကြပါတယ်စစ်ကောင်စီကထုတ်ပြန်တဲ့ညင်ညာချက်မှာတော့မြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြမ်းမှာပူးပေါင်းဆောင်ရွက်တဲ့ဆိုတဲ့အခါမှာလည်းပဲတစ်ဖက်သားဖိအားပေးရမျိုးသူတို့လက်မခံဘူးအပြုသဘောမဆောင်ဘူးဖြစ်အဲ့ဒါကတော့ဆိုတော့သူတို့လူကျင်တာကတော့အချင်းချင်းနားလည်မှုလေးစားမှုအပြန်အလှန်ထိတွေ့ဆောင်ရွက်မှုနဲ့သာလျှင်လက်တွေ့ကြကြပူပေါင်းဆောင်ရွက်သင့်တယ်ဆိုပြီးတော့ပြောထားတာတွေ့ရပါတယ်ဆိုတော့အခုခံရတဲ့ဂျူလီယာဘစ်ရှော့ကတော့သန်တမန်ဟောင်းဝိုင်းသန်တမန်ကြီးတူဆိုတော့ညီတိုင်းဆောင်ရွက်တာကိုအဓိကလုပ်လို့မယ်လို့ပဲ
ယူဆရပါတယ်ညစဉ
်ဒါပေမဲ့အခုဒီကုလသမဂ္ဂဟိုဒေတာရင်းဖွဲ့စည်းပေါ်အာဆီယံတခါပြန်ပြီးတော့ညွှန်းလာပါတယ်အဲ့တော့မြန်မာအရေးပြည်လဲဖို့အရွေးကိုလှုပ်ဖို့အတွက်ကိုအာဆီယံအနေနဲ့ဘလို့စိန်ခေါ်မှုတွေရှိလာပါမလဲ
အများကြီးပါပဲအာဆီယံကမူငါချက်ကိုကန့်ဆွဲထားတာဒီမူငါချက်ကိုပဲအဓိကနိုင်ငံတကာကလည်းဒါကိုလည်းပံ့ပိုးနေတယ်တချို့ကဝေဖန်ကြဒီမူငါချက်နဲ့မရဘူးသူတို့ဒီဟာတဲ့ပုံပြီးထောက်တဲ့နည်းနဲ့ပြောရမယ်ဆိုတော့ပြောတယ်ဆိုတော့စစ်ကောင်စီကလည်းတင်းခံနေကြတာပဲအခုလည်းစောစောကပြောခဲ့တဲ့အတိုင်းပဲဒီ2029နောက်ပိုင်းမှာသူတို့ရဲ့အထိနာလာတဲ့အခါအစရုံကလည်းပဲအင်ဒိုနီးရှားအာဆီယံဥက္ကဋ္ဌလုံတုံးကလည်းပဲနိုင်ငံရေးကိုယ်စားလက်မခံဘူးကမင်းတို့နိုင်ငံရေးမဟုတ်တဲ့ကိုယ်စားလှုပ်ပါဆိုရခါမှာစစ်ကောင်စီကတင်ပြီးတော့သူတို့မလှုပ်ဘူးဆိုပြီးမာနနဲ့နေခဲ့တယ်။အခုကျတော့လှုပ်လာရပြီ။နိုင်ငံရေးကိုယ်စားမဟုတ်ဘူးဆိုရင်လည်းသူတို့လှုပ်တယ်။နယူးဇီလန်ကိုလှုပ်တယ်။လာအိုစ်ကိုလှုပ်တယ်သူတို့ဒါလူစည်းစားမှုတွေလှုပ်လာဆိုတော့အာဆီယံကဘယ်လိုပုံစံနဲ့ဆက်လုပ်မလဲဆိုတာကတော့ကျွန်တော်စောင့်ကြည့်ရမှာပဲဒါလည်းပဲအကုန်လုံးသူကတော့ဘက်ပေါင်းစုံထိတွေ့ပြီးတော့ညှိနှိုင်းဖို့အဓိကကတော့ဖက်လုံးပြည်လက်ကျင်းတဲ့အခြေအနေပေါ့လေညှိနှိုင်းမှုကအရေးကြီးပါတယ်စစ်ကောင်စီကလုံးဝချုပ်နှိမ်သွားပြီးနိုင်ငံရေးထွက်ရမှာဆိုလဲမငြိမ်းနိုင်မရဘူးအဲလူရှင်ပြပြငါတို့ဝင်ဆိုအဲ့လိုမျိုးအဲ့ဒီကိစ္စကိုလည်းပြည်လောင်းနှိမ်းနိုင်ရမှာဆိုနှိမ်းနိုင်ဖို့ဆိုတော့အသေးအကြီးပါရင် negotiation culture သိအကြီးရဲ့ negotiate လုပ်ဖို့လိုတယ်ဆိုတော့ဒီဟာကိုပြည်ပြည်နဲ့နှိမ်းနိုင်ဖို့သိအကြီးပါအဲ့ဒါအဓိကကြပါတယ
်ဟုတ်ပါတယ်ဒီထိုင်းဝန်ကြီးချုပ်ကလည်းတနင်္လာနေ့ရပဲအခုအချိန်ကညှိနှိုင်းဖို့အချိန်ကောင်းလို့လည်းပြောပါရဲအဲ့တော့အိန္ဒိယနိုင်ငံနေအနေနဲ့ရောကုလသမဂ္ဂနဲ့ဟိုဘလူကန်နာကနေပူးပေါင်းပြီးတော့မြန်မာအရေးပြည်လဲဖို့အဆောင်ရပေးနိုင်မှာမလဲ
ကုလသမဂ္ဂကတော့ open diplomacy သဘောမျိုးဆောင်ထိုင်တာပါသူတို့ကကုလသမဂ္ဂဘက်ကစံတမာ open လုပ်ချင်အောင်မစစ်ကောင်စီက open လုပ်ထားတယ်လေမမေ့ဘူးနိုလင်းဟေစာသွားတော့ငါနိုလင်းဟေစာကိုပြောရသလိုသိမကျေနပ်တော့ချက်ချင်းပဲစစ်ကောင်စီကအစည်းအဝေးကိုထုတ်ပြန်ပါရဲနိုင်ငံကသံမမစကားမှာလုံးဝလုံးစင်မရှိဘူးလေအဲ့ဒီဟာလောက်ခဲ့လို့ပဲဆိုတော့အဲ့လိုပုံစံမျိုးတဲ့သူတို့တူရတတိချင်းကတဲ့သဘောမျိုးဆိုတော့တနင်္ဂနွေချင်းကမှုပေါ်လေထိုင်းရောဘာရောကအဲ့လိုချင်းကမှုကတော့လာအိုဆိုတော့အဲ့လိုတူရတတိချင်းကနေရတာဖြစ်ပါတယ်ဆိုတော့အဲ့ဒီဟာကပို့ပြီးတော့ထျောက်နိုင်မလားလို့ယူဆပါတယ်
အဲ့မြန်မာအခြေအနေကရှေ့မှာဟိုဘလောက်ထိဆက်ပြီးတော့ဆိုးလာနိုင်မှာလဲအဲ့တော့ဒီလိုအခြေအနေတွေကိုကုလသမဂ္ဂအနေနဲ့ရောဘလို့ဟိုဝင်ပြီးတော့ဖြေရှင်းပေးနိုင်မှာတလဲ
ကုလသမဂ္ဂရောပြဿနာပြည်လေအတွက်ကတော့နှိမ့်နှိုင်းပေးရုံပေါ့လေလုံးကြပါပါရတိုက်တွန်းရင်တည်းပို့ပြီးတော့အထွေထူးမြောက်စပတ်နိုင်ကြလဲအကြောင်းမရှိဘူးထင်ပါတယ်ကိုရောအချင်းချင်းနှိမ့်နှိုင်းလို့ရတဲ့အတူတူအရုံသားကြနှစ်ဖက်လုံးစစ်ပန်းပြီးတော့နှစ်ဖက်လုံးဘာမှမလုပ်နိုင်တော့ဘူးဆိုတော့မှလာကွာမင်းအနေနဲ့ပြောရတော့မယ်ဆိုတဲ့သဘောမျိုးလှုပ်လာလိမ့်မယ်လို့ယူဆတဲ့လူတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံအခြေအနေကိုပြောရင်တော့ယတိပြပဲလို့တက်လာလိမ့်မယ်ဆိုတာပြောဖို့လည်းသိခဲ့ပါတယ်မျောလင်းခဲ့ပြီးတော့မျောလင်းတဲ့အတိုင်းဖြစ်မလာလို့စိတ်သက်ပြန်ကြခဲ့ရတာလည်းအများကြီးရှိပါတယ်ဆိုတော့လူတွေကပြောကြအောင်ပါပဲဒီခါနောက်ထောင်ရလေစိတ်ဖြစ်စရာပဲကောင်းတယ်အားတဲ့စရာတစ်ခါမှမကြောက်ဘူးအားတဲ့စရာသိပြောချင်ပါတယ်အားတဲ့စရာပြောကြအောင်လည်းပဲအခြေအနေမဟုတ်သေးဘူးလို့ပဲဆွမ်းမှာဖြစ်ပါခင်ဗျာဖက်လို့စဉ်းစားခြင်းနဲ့စိတ်ဓာတ်ပေါ်ပေါက်ကြပါစေပြည်သူငဲ့ညာသောအဖြစ်ဖိတ်ရတာအရေးကြီးပါတယ်သူစပင်းစစ်ကောင်စီဘက်ကပေါ့လေ
ဟုတ်ကဲ့ပါအခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ်ဦးကျော်စံပါပဲ
မြန်မာနိုင်ငံသားမွန်လူမျိုးလူငယ်လေးတယောက်ကပ္ပထိတ်တန်းဉာဏ်ပညာကုမ္ပဏီကြီးဖြစ်တဲ့ Apple နှစ်စဉ်ကျင်းပတဲ့ Swift Student Challenge ပြိုင်ပွဲမှာအနိုင်ရပြီး Worldwide Developer Conference ကိုဖိတ်ကြားခံရပါတယ်။ဂျန်စီပြိသက်တွေအတွက်မက်ခင်လေးဆက်သွယ်စကားပြောထားပါတယ်ရှင်
။ Hey ဂျန်စီတို့တက်ချင်ရောက်ပြန်ပြီနော်။ဂျန်စီတို့ဒီတစ်ပတ်တော့ကပ္ပထိတ်တန်းဉာဏ်ပညာကုမ္ပဏီကြီးဖြစ်တဲ့Apple ကနှစ်စဉ်နှစ်တိုင်းလုပ်ပေးနေတဲ့ Swift Student Challenge ပြိုင်ပွဲမှာမြန်မာနိုင်ငံကလူငယ်ကျောင်းသားလေးတယောက်ကအနိုင်ရခဲ့တယ်လေ။အဲ့ဒီမွန်လူမျိုးကျောင်းသားလေးနဲ့ဒီတစ်ပတ်စကားပြောထားတယ်
။အားလုံးပဲမင်္ဂလာပါ။ကျွန်တော်ကတော့မေတုခိုင်ပါ။ကျွန်တော်လက်ရှိ American ပြည်အောင်စု Michigan ပြည်နယ်မှာနေထိုင်ပြီးတော့ Apple Developer Academy မှာတက်ရောက်နေတဲ့ကျောင်းသားတစ်ဦးဖြစ်ပါတယ
်။ပြိုင်ပွဲဆိုတာဘယ်လိုပြိုင်ပွဲမျိုးလဲ
။ Apple အကျောင်းသားတွေအတွက်နှစ်စဉ်ကျင်းပတဲ့ပြိုင်ပွဲတစ်ခုပေါ့နော်။ကျောင်းသားဘယ်သူမှစုံပြန်လို့ရပါတယ်။အဲ့မှာ Swift ဆိုတဲ့ programming language ကိုသုံးပြီးတော့အာကိုယ့်အနေကို idea စဉ်းစားပြီးတော့ project ရေးပြီးတော့ပြန်ရတာပေါ့နော်စီကန်းချက်တွေကတော့ဒီ file size က 25 megabyte အများဆုံးဖြစ်ရမယ်ပြီးတော့ကျွန်တော်တို့ရဲ့ software က offline သုံးလို့ရတဲ့ software ဖြစ်ရမယ်ပေါ့
ဒီလိုကမ္ဘာထိပ်တန်းနည်းပညာကုမ္ပဏီကြီးကိုမရောက်ခင်သူက software engineering နဲ့ပတ်သက်ပြီးတော့ဘယ်ချိန်ကလေးကသူကစိတ်ဝင်စားခဲ့တာလဲ
2015မှာတကုံတက်ကနေ10ရက်အောင်နဲ့2019မှာ business id နဲ့ပွဲရပြီးတော့ကျွန်တော် career ကိုဘယ် line လိုက်ကောင်းမလဲကျွန်တော်စဉ်းစားနေတာပေါ့နော်အာဒါပေမဲ့ကျွန်တော်တခုတော့သိရကျွန်တော်ဒီ mobile phone တွေအတွက်ကို software ကျွန်တော်ရေးပေးခြင်းနဲ့ကျွန်တော်ဒီထွင်လာတဲ့အရာတွေကလူတွေရဲ့နေ့စဉ်ဘဝမှာဝင်ပြီးနေရာယူနေရာမျိုးလူတွေကိုကူညီပေးနေရာမျိုးကျွန်တော်သဘောကျရပါတော့။အဲ့ဒါကျွန်တော်စပြီး online မှာအကူအကူလေးလာဖြစ်ခဲ့ရပါတော့
။ပြိုင်ပွဲမှာသူကဘယ်လိုအကြောင်းအရာတွေနဲ့ပြိုင်ခဲ့လဲ
။ပြိုင်ခဲ့တဲ့ project ကတော့မြန်မာ honorable woman လို့ခေါ်တဲ့ဒီမြန်မာအမျိုးသမီးတွေကိုဂုဏ်ပြုထားတဲ့ augmented reality app ပေါ့နော်။ကျွန်တော်တို့အဲ့မှာပတ်စံကို scan ဖတ်လို့ရှိရင်ပတ်စံရဲ့ပုံကိုနေရာမှာအမျိုးသမီးရဲ့ပုံပြောင်းသွားမှာပေါ့။ဒီ project ကတော့ကျွန်တော်တို့အတိတ်ကအမျိုးသမီးတွေကိုကျွန်တော်ဂုဏ်ပြုခြင်းနဲ့အနာဂတ်က next generation တွေကိုလည်း inspire ဖြစ်စေမှာပေါ့။ကျွန်တော်ရဲ့ app တင်မှာအမျိုးသမီး17ယောက်ရှိရပါတော့။ဥမာမီမီအောင်တို့လူတို့တော်မာတို့လိုမျိုးပုံစံမျိုးဒီလိုမျိုးလေးပေါ့။ဟုတ်။အဲ့မှာကျွန်တော်နှိပ်လိုက်လို့ရှိရင်သူရဲ့ဒီ biography ကိုလေ့လာလို့ရတယ်။လို့ရှိရင် scan ဖတ်လိုက်လို့ရှိရင်ဥမာဘိုးကျောင်းဆန်ပတ်စံရှိရဆိုပါဆို။ဆိုတော့ဘိုးကျောင်းဆန်ရဲ့မျက်နှာမှာအဲ့မီမီအောင်ရဲ့ပုံစံကိုပြောင်းရနိုင်မှာဟုတ်။
တကဘာလုံးဝဝင်ရောက်ရှင်ပြန်ကြတဲ့ပြိုင်ပွဲမှာအနိုင်ရရှိခဲ့တဲ့သူ့ရဲ့ခံစားချက်တွေကိုလည်းအခုလိုပဲဝင်ညှာထားသေးတယ်
။ကျွန်တော်အရင်စိတ်လှုပ်ရှားတာပေါ့။ဟုတ်အပသူ့ရဲ့ WWDC ပွဲကိုလာဖို့ကျွန်တော်ဖိတ်လိုက်တယ်ဆိုတော့အဲကျွန်တော်အရင်တော့ဆိုရင်ရန်ကုန်မှာအဲ့ရတဲ့ကနေပြီးဖုန်းလေးနဲ့ကျွန်တော်ကြီးခဲ့ရတယ်လို့မှာအဲ့တော့ဆိုရင် Steve Jobs ကသူတို့စကားပြောတယ်ပေါ့နော်။သူ့ရဲ့ technology အသစ်တွေပညာရယ်။ဟုတ်ဒီနေ့ကျတော့ကျွန်တော်ဒီ CEO Tim Cook ကိုယ်တိုင်စကားပြောတာကြီးခွင့်ရတယ်။ပြီးတော့ ChatGPT ဒီ OpenAI ရဲ့ CEO Sam Altman ပေါ့နော်သူ့ကိုလည်းတွေ့ခဲ့တယ်။ပြီးတော့ Apple ရဲ့ co-founder Steve Wozniak ကိုသူ့လည်းကျွန်တော်တွေ့ခဲ့တယ်။ပြီးတော့အဲ့မှာဒီတက္ကပါလုံးကဒီဉာဏ်ပညာကပညာရှင်တွေအကုန်လုံးကလာပြီးတော့တက်ရောက်တာဆိုတော့ကျွန်တော် connection တွေလည်းအများကြီးရခဲ့တယ်ပေါ့နော်။ပြီးတော့အကောင်းဆုံးတစ်ခုကတော့ကျွန်တော်ယာနဲ့ချီရဲ့ Apple engineer တွေနဲ့ကျွန်တော်စကားပြောခွင့်ရခဲ့တယ်။သူကဒီတိုင်းမတက်ရက်နေရပြောကျွန်တော်တို့စောင့်နေရပါတော့ကျွန်တော်မေးသမျှမေးခွန်းတွေသူကဖြေပေးရကျွန်တော်မသိရရှင်လဲရှင်းပြပေးရကျွန်တော်ပညာရအများကြီးတော့ရလဲပါတယ်ဟုတ်
သူကနောက်ထပ် app နဲ့ဘာတွေဆက်လုပ်သွားဖို့ရှိနေလဲ
မြန်မာဒီအတွက် foundation နဲ့ application တွေကတော့အများကြီးပဲပေါ့နော်အထူးသဖြင့် disable people တွေမျိုးလုံးမမြင်တဲ့လူတို့နားမကြားတဲ့လူတို့ကျွန်တော်ရဲ့ရည်မှန်းချက်ကကြတော့မြန်မာပြည်မှာဒီ disable people ရဲ့အကုန်လုံးကလူတိုင်းနဲ့တန်းတူခွင့်ရရလိမ့်ခြင်းနဲ့ဘာလို့လဲဆိုတော့ US မှာဆိုလို့ရှိရင်ဟာမျိုးလုံးမမြင်တဲ့လူတွေလည်းအလုပ်အကင်ခွင့်ရရကြတယ်သူကအလုပ်တွေလုပ်ကြတယ်ဟုတ်ပြီးတော့ app ကလည်း accessibility ကို focus ထားတဲ့ company ဆိုတော့ app စီကလည်းကျွန်တော်အများကြီး support ရခဲ့ရပါတော့ဟုတ်ကျွန်တော်ထင်ခဲ့တဲ့ app တစ်ခုက just scanner လို့ခေါ်တဲ့ပတ်စံရဲ့တံပိုးကိုထွက်ပြပေးတဲ့ app ပေါ့ဟိုမှာအမမျက်မှတ်မြင်တရားကဈေးဝယ်တဲ့ပတ်စံရှင်းတယ်ဆိုလို့ရှိရင်သူ့အိတ်ထဲမှာပတ်စံဘယ်လောက်ရှိလဲဆိုတော့မသိဘူးလေသူ့ပတ်စံရဲ့တံပိုးကမမြင်ဘူးဆိုတော့မမြင်ဘူးဆိုတော့သူကမသိအဲ့ကျွန်တော်ရဲ့ app လေးကို scan ဖတ်လိုက်တာနဲ့သူကပတ်စံရဲ့တံပိုးသူကအတန်ထွက်ပြတယ်။
ဘူဂျိုအောင်ဆန်းတစ်ထောင်ကျပ်ဘူဂျိုအောင်ဆန်းတစ်ထောင်ကျပ
်တော့ဒါဆိုတစ်ထောင်နဲ့ဆိုတစ်ထောင်နဲ့လို့ရှိရင်သူကဟိုဘက်ကပတ်စံပြန်အန်းလိုက်လို့ရှိရင်လည်းသူက scan ဖတ်လို့ okay ဟိုကတော့900ပြန်အန်းလိုက်ပြီဆိုပြီးတော့တခါလေးတည်သွားတာပေါ့နောက်တစ်ခုကနည်းပညာကုမ္ပဏီကြီးတွေကကျွန်တော်တို့မြန်မာဘာသာစကားကိုကောင်းကောင်း support မလုပ်သေးဘူးပေါ့နော်ဥပမာ iPhone ရဲ့ Siri မှာဆိုလို့ရှိရင်မြန်မာလိုပြောလို့မရဘူး Spanish လိုတော့ပြောလို့ရတယ်အထရန်စလေးရှင်းအောင်မပါဘူးပေါ့နော်မြန်မာလိုသူတို့ translate မလုပ်ပေးဘူးအဲဒါကြောင့်ကျွန်တော်တို့ user တွေအသုံးပြရလို့ရအောင်လို့ Apple technology မှာမြန်မာဘာသာစကားကို support လုပ်ဖို့အတွက်ကျွန်တော်ကြိုးစားနေပါတယ်အဲဒါကတော့ကျွန်တော်တယောက်တည်းနဲ့တော့မဖြစ်နိုင်ဘူးကျွန်တော်ပညာရှင်တွေအများကြီးအကူအညီလိုရပေါ့နော်အဲဒါကြောင့်အဲပညာရှင်တွေကိုလည်းကျွန်တော်ဒီနေရာနေမဲ့ပါအောင်ကျွန်တော်ဖိတ်ခေါ်ချင်ပါတယ
်ကဲဂျန်စီတို့ရေအခုဆိုလို့ရှိရင် Apple ကလုပ်တဲ့ WWDC ပြိုင်ပွဲမှာအနိုင်ရခဲ့တဲ့မွန်လူငယ်လေးတယောက်ရဲ့အကြောင်းကြားခဲ့ကြရတာနော်ရှိတဲ့ဘက်တွေကြားလို့ရှိရင်လည်းဂျန်စီတို့အတွက်ဂျန်စီရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်နော်တက်တာ
ဂျာမနီနိုင်ငံမှာကျင်းပနေတဲ့ Euro 2024ဥရောပဖလားမှာတော့ Spain အသင်း Final တက်သွားတဲ့အချိန်မှာပဲတချို့အသင်းကြီးတွေနဲ့နာမည်ကြီးကစားသမားတချို့ခြေစွမ်းမပြနိုင်မဲ့ရုန်းကန်ခဲ့ရပါတယ်ဒီအချိန်နေနဲ့အတူ American မှာကျင်းပနေတဲ့ Copa America ဖလားဘောလုံးပွဲဘက်ကအသင်းတွေပေါ်သုံးသပ်ချက်တွေကိုဒီသတင်းပတ်အားကစားကဏ္ဍမှာကိုရရန်နိုင်တင်ဆက်ထားပါတယ်ရှင်
Euro 2024ဥရောပဖလားဘောလုံးပွဲနဲ့ Copa America ဖလားဘောလုံးပွဲတွေကတော့မကြခင်မှာပြီးဆုံးတော့မှာဖြစ်ပြီးတော့လာမယ့်တနင်္ဂနွေနေ့ဇူလိုင်လ14ရက်နေ့မှာပိုလို့ကြမှာဖြစ်ပါတယ် ယူရိုရောကိုပါအမေရိကဖလားဖိုင်နယ်နှစ်ပွဲစလုံးကိုတရက်ထဲမှာကစားမှာဖြစ်လို့ဒါဟာထူးထူးခြားခြားတိုက်ဆိုင်မှုတစ်ခုလို့လဲဆိုရမှာဖြစ်ပါတယ်ယူရိုပြိုင်ပွဲတွေဘက်မှာတော့ဒီနေ့မှာအသင်းကြီးတွေကအင်္ဂလန်ပြင်သစ်စပိန်နဲ့နယ်သာလန်အသင်းတွေစီးဖိုင်နယ်ကိုတက်လာခဲ့ပြီးတော့အင်ရှင်ဂျာမနီယူရို2016ချန်ပီယံပေါ်တူဂီတို့ကတော့ quarter final မှာပြုတ်သွားခဲ့ပြီးတော့ပြီးခဲ့တဲ့ယူရို2020ဥရောပချန်ပီယံအီတလီကတော့ဒုတိယဆင်ကလေးကရှုံးပြီးတော့ထွက်လာရပြီဖြစ်ပါတယ် quarter final အထိ48ပွဲကစားပြီးတာမှာတွင်းကို69ကိုရှိခဲ့ပေမဲ့ဥရောပကနာမည်ကြီးထိတ်ထိတ်ကျဲတိုက်စစ်မှုတွေဖြစ်တဲ့ပြင်သစ်တိုက်စစ်မှုအမ်ဘာပေအင်္ဂလန်တိုက်စစ်မှုဟယ်ရီကိန်းပါဝင်ထိတ်တန့်တိုက်စစ်မှုတွေဟာထင်သလောက်ခြေစွမ်းမပြနိုင်ပဲဖြစ်ခဲ့ပါတယ်အခုလိုဥရောပကထိတ်တန့်တိုက်စစ်မှုတွေထင်ထားသလောက်ခြေစွမ်းမပြနိုင်တာဘယ်လိုကြောင့်ပါလဲ။ဒါနဲ့ပတ်သက်ပြီးတော့ Soccer Follow Journal အိတ်တာချုပ်ကိုကျော်မျိုးဟန်ကတော့
ကျွန်တော်တို့ဂျူရိုကြည့်လိုက်ရင်တိုက်စစ်သမားတွေကပွင့်ပန်းနေကြတယ်။ပြင်သစ်ဆိုရင်တော့အရန်ဂိုးတွေကျွန်တော်တို့မျောလင်းနေတယ်။ဒါပေမဲ့ဂိုးတွေကမလောင်ဘူး။အော်အင်္ဂလန်ဆိုလည်းကျွန်တော်တို့ဂိုးတွေမျောလင်းနေတယ်။ဂိုးတွေမရောက်တော့ကျွန်တော်တို့ကစပိန်အသင်းရဲ့ Twin ဂိုးတွေပုံမှာပဲကျွန်တော်တို့ပျော်ရွှင်နေကြတာ။အဲ့ဒါကကျွန်တော်အတင်းကြီးတွေရဲ့တိုက်စစ်ပိုင်းတွေတော့ဟိုတော်တော်လေးရုန်းကန်တယ်ယူရိုကယူရိုမှာရှိတဲ့တိုက်စစ်သမားတွေဟာတကယ်ပြိုင်ပွဲကြီးတွေတကယ်ချန်ပီယံလိတို့ပြည်တွင်းလိတို့မှာတကယ်ကိုပြိုင်ဆိုင်မှုပြင်းထန်တဲ့အတွက်ကြောင့်မလို့ခြေကုန်လက်ပန်းကျနေတာလားလို့ကျွန်တော်တို့တွေးစရာပဲ
quarter final ပွဲစဉ်တွေအထိနာမည်ကြီးတွေကအင်္ဂလန်တိုက်စစ်မှု hurricane ကနှစ်ဂိုးသွင်းထားပေမဲ့ euro 2004ကစပြီးတော့ကစားခဲ့သမျှနိုင်ငံတကာပြိုင်ပွဲတွေမှာဂိုးသွင်းနိုင်ခဲ့တဲ့ပေါ်တူဂီတိုက်စစ်မှု ronaldo ဆိုရင်ဒီနေ့ euro မှာတဂိုးမှမသွင်းနိုင်ခဲ့တဲ့အပြင် slovenia နဲ့ပွဲမှာအချိန်ပိုမှာရတဲ့ penalty ပါမဝင်ခဲ့တာကြောင့်ဒီတစ်ချိန်မှာတဂိုးမှမသွင်းနိုင်ပဲပြိုင်ပွဲကနေပါထွက်လာရပြီဖြစ်ပါတယ်တခါလက်ရှိကမ္ဘာအကောင်းဆုံးတိုက်စစ်မှုလို့သတ်မှတ်ခံထားတဲ့ပြင်းထန်တိုက်စစ်မှုအမ်ဘာပေဆိုရင်လည်းအုပ်စုနောက်ဆုံးပွဲမှာပယ်နယ်တီကနေတကိုးပဲသွင်းထားနိုင်တာကိုတွေ့ရပါတယ်ဒီပေါ်မှာကိုကျော်မြတ်ပြောတာကတော့
ဒီလို2024မှာတိုင်ဝဲမစတင်ခင်ရောဆိုရင်ကျွန်တော်အင်္ဂလန်အသင်းတစ်တောင်ပို့ပြီးပြင်းထန်အသင်းကိုချန်ပီယံဖြစ်နိုင်ခြင်းမြင်မြင်မားတယ်လို့ထင်ခဲ့ဒါကလည်းပြင်းထန်အသင်းရဲ့တိုက်စစ်မှာအမ်ဘာပေလို့တကယ်ကမ္ဘာအကောင်းဆုံးကစားသမားတဦးရှိနေတဲ့အတွက်ကြောင့်လည်းပါတယ်ပြင်းထန်အသင်းရဲ့လူစင်းကိုကြည့်မယ်ဆိုရင်ဘယ်နေရာမှာမှအားနည်းချက်မရှိသလောက်ဖြစ်နေတယ်ဆိုပြီးတော့ကျွန်တော်တို့ပြိုင်ပွဲမစတင်မှတွက်ဆခဲ့ကြတာဒါပေမဲ့တကယ်ပြိုင်ပွဲစတဲ့အချိန်မှာပြင်းထန်အသင်းရဲ့အားထားရဆုံးတိုက်စစ်မှုအမ်ဘက်ပေကခြေစွမ်းမပြနိုင်ဘူးအဲ့ဒီအတွက်နီးပြဖြစ်သူနဲ့ဒီအမ်ဘက်ပေကိုယ်တိုင်ကပရမအဦးဆုံးပွဲဥတွေဩစတြေးလျနဲ့ပွဲမှာသူနှကောင်းရိုးချိုးတန်ရရပြီးတော့မတ်စတာရတဲ့အတွက်ကြောင့်ခြေစွမ်းမပြနိုင်တော့ဘူးလို့အဆုစစ်နေပြီးမှသုံးသပ်ပြောကြတယ်ဒါပေမဲ့အဲ့ဒါကတကယ်တမ်းအပြေမှန်ဟုတ်ချင်မှဟုတ်မယ်လို့ကျွန်တော်တော့ထင်တယ်တကယ်တမ်းအပြေမှန်မထဲမှာထက်တွက်စဉ်းစားရမှာကရာသီတိန်းကန်ဒီလာနာလာလို့လို့အမ်ဘက်ပေကသူ PSG မှာလာမယ့်ရာသီမှာကစားတော့ပါဘူးလို့ထုတ်ပြန်ကြေညာလိုက်တာရေနောက်ထပ် Real Madrid ကိုသူရာသီပြီးမှတောင်းရွှေ့သွားတာရေဒီအချက်တွေကလည်းကျွန်တော်ထက်တွက်စဉ်းစားသင့်တယ်လို့ထင်တယ်။ဘာကြောင့်လဲဆိုတော့ကစားသမားဘဝရဲ့အကြီးမားဆုံးသောပြောင်းလဲမှုတွေတစ်ခုကိုသူဟာ Euro 2024ပြိုင်ပွဲမှာတိုင်ပြီးမှကြုံတွေ့လိုက်ရတယ်။ဒီပြောင်းလဲမှုကြီးကသူ့ရဲ့ခြေစွမ်းကိုတော်တော်လေးကိုရိုက်ခတ်သွားတယ်လို့ထင်တယ်။အချို့ကလည်းသူဟာစံခိုင်မှုမပြည့်ဝဘူးလို့ပြောကြတယ်အဲ့အဲ့တော့လေဖြစ်နိုင်တာရောလားအချက်ပေါင်းစုံပေါ့ဗျာကျွန်တော်တို့စဉ်းစားတင်တာကတော့ခုနကျွန်တော်ပြောရတဲ့အဓိကချက်ကကောင်းရိုးကျိုးတာရယ်သူကစားသမားဘဝကလပ်အသင်းအပြောင်းအရွှေ့ကြီးကြီးမားမားကြီးပြောင်းလဲသွားတာရယ်နောက်တစ်ခါအချက်ခံမှုမပြေသွားတာရယ်ဒီသုံးချက်ကတော့ထက်သက်စဉ်းစားရမယ့်ချက်တွေလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဆိုတော့တိတ်တန့်တိုက်စစ်မှုတွေကဘာကြောင့်ဘောလုံးသမားတွေခြေစွမ်းမပြနိုင်ပဲရုန်းကန်နေရတဲ့အချိန်မှာဘယ်သူတွေခြေစွမ်းပြပြီးတော့အကောင်းဆုံးအနေထားမှာရှိနေပါသလဲ
0 2024ပြိုင်ပွဲမှာတော့လူငယ်ကစားသမားအများအပြားခြေစွမ်းပြနိုင်တော့တွေ့ရတယ်ဗျအဲ့အဲ့လူငယ်ကစားသမားတွေထဲမှာကျွန်တော်ကအဓိကယူပြီးပေါ်ပြချင်တာကတော့ကျွန်တော်စိတ်ကြိုက်စပိန်အသင်းရဲ့တောင်ပံကစားသမားတွေဖြစ်တဲ့နီကိုဝီလျံနဲ့ရာမယ်လို့ပဲခင်ဗျအဲ့မှာကနီကိုဝီလျံကပို့ပြီးတော့ဟိုခြေစွမ်းပြနိုင်တယ်အရာမယ်လည်းကောင်းတယ်ဗျဟိုညာချမ်းတိုက်စစ်ခြေစွမ်းပြနိုင်ဖို့ဆိုတော့ကတော့ဘောလုံးလောကမှာလွယ်တဲ့ကိစ္စမဟုတ်ဘူးနောက်တစ်ခုကတကယ်တမ်းမှာတော့အန်ဆန်ဟီးရိုးလို့ဖြစ်နေတာကရိုဒရီခင်ဗျဒ တကယ်လူတွေကဟိုဘိုးသွင်းတဲ့သူတွေချေဆွမ်းပြတဲ့သူတွေကန့်ချက်ကောင်းတဲ့သူတွေကိုတိမတ်ပြုကြပေမဲ့စပိန်အသင်းမှာတကယ်ကိုမရှိမဖြစ်ကစားသမားရိုဒရီဂိုထင်တယ်ရိုဒရီဂိုကစံကိုင်မှုမပြေဝတဲ့ဂျာရဲကနေပြီးတော့စပိန်အတွက်အကောင်းဆုံးချေဆွမ်းပြပြီးတော့အကောင်းဆုံးဘောလုံးဖြန့်ဝေသွားပြီးတော့တကယ်ကွင်းလေပိုချုပ်ကစားသမားတယောက်ကိုကစားသွားတော့တွေ့ရတယ်ခင်ဗျသူရှိရတာဘောလုံးတွေမထွက်နိုင်ဘူးဆိုရင်ကျွန်တော်တို့ရာမင်နဲ့နီကိုဝီလျံတို့ကတိုင်ဖက်နောက်တန်းတွေကိုဖိအားပေးနိုင်မယ်လို့မထင်ဘူးစပယ်ရဲ့အသက်သွေးကြောကိုဒီနိပြတကြီးကတေချာရိုဒရီနဲ့တိဆောက်သွားတယ်လို့ကျွန်တော်မြင်တယ်။အဲကျွန်တော်တို့ဟိုပြုတ်သွားတဲ့ဂျာမနီအသင်းမှာတော့မူစီယလာတိုနီခရုစ်တို့ကအကောင်းဆုံးချေဆွမ်းပြကစားသွားပါတယ်ခင်ဗျ။အဲတိုနီခရုစ်လည်းရိုဒရီဒီဘောလောကောင်းပါတယ်ခင်ဗျ။ဒါပေမဲ့ရိုဒရီကတော့ဒါဘာပဲပြောပြောကျွန်တော်တို့ဂျာမနီကိုဖြုတ်ချနိုင်တဲ့အတွက်ကြောင့်မလို့ရိုဒရီကိုပိုကောင်းတဲ့ကစားသမားလို့ပဲကျွန်တော်တော့ဆိုချင်တယ်။
အမေရိကမှာကျင်းပနေတဲ့ကိုပါအမေရိကဖလာဘောလုံးပွဲမှာတော့နာမည်ကြီးဘရာဇီးလအသင်း quarter final မှာဥရဂွေးကိုပယ်နယ်တီနဲ့ရှုံးပြီးတော့ဂိုင်ပွဲကနေထွက်လိုက်ရပြီးလက်ရှိချန်ပီယံအာဂျင်တီးနားဥရဂွေးကိုလံဘီယာနဲ့ကနေဒါတို့ semi final ကိုတက်ခဲ့ကြပါတယ်ဒီနေ့ကိုပါအမေရိကဖလာဘက်ကအသင်းနေနဲ့ပတ်သက်ပြီးတော့ကိုကျော်မြတ်ပြောတာကတော့
လက်ရှိချန်ပီယံအာဂျင်တီးနားကဗျအကူမပေးရပဲခံစစ်အားပြုပြီးဘောလုံးအသာစီးပိုင်ဆိုင်မှုအသာစီးတွေယူပြီးတော့သူကစားနေတယ်အာဂျင်တီးနားကလော်ဒါမာတီနက်ဆိုရင်လေအရင်ဆုံးကအာဂျင်တီးနားတိုက်စစ်မှာမက်ဆီပါပြီဆိုရင်ဂျန်နဲ့တိုက်စစ်မှုကချေဆွမ်းပြလေးရှိအခုကမက်ဆီပါရင်တော့မှလော်ဒါမာတီနက်ကချေဆွမ်းပြနိုင်တော့မှုဒီအချက်ကတော့မြင်ထူးခြားတယ်လို့မြင်တယ်နောက်တစ်ခုကဥရုဂွေးကဒီအာဂျင်တီးနားနီးပြဘီယဲဆာကိုခန့်လိုက်တဲ့အချိန်မှာဘရာဇီးလိုသင်းလိုမျိုးကိုတော့ဖြုတ်ချနိုင်ခဲ့တဲ့အတွက်ကြောင့်ဥရုဂွေးကလည်းတကယ်ကိုကိုပါအမေရိကပြိုင်ပွဲသူရဲ့ကောင်အသင်းတင်းဖြစ်လာခဲ့အကိုလံဘီယာကိုချစ်လိုက်မယ်ဗျာဘလို့မှမထင်မထောက်ရင်တော့ကိုလံဘီယာကဂိုးရဖို့ဗျာအင်မတန်ရုံးကန်ရပြီးတော့အကောင်းဆုံးကိုလံဘီယာကိုမြင်တွေ့ရတာတော်တော်လေးကိုကြာခဲ့ပြီအခုတော့ကိုလံဘီယာရဲ့အကောင်းဆုံးဟန်ချက်ညီမှုတွေကိုကျွန်တော်တို့မြင်တွေ့ရတယ်အကြောင်းကျွန်တော်ကဟိုကိုလံဘီယာကိုလည်းသဘောကျမိရဒီကိုပါအမေရိကပြိုင်ပွဲမှာအဲ့သုံးသင်းပေါ့ဗျာအာဂျင်တီးနားဥရုဂွေးကိုလံဘီယာတကယ်ကိုပြောဟိုကစားသမားတွေအပေါင်းဝင်ဤပြပါဤပြတွေကပါဒီစနစ်ပိုင်းအောက်တိုင်းတွေတကယ်ပြန်ဝင်ပြော
ယူရို2024နောက်ဆုံးဖိုင်နယ်ကိုတော့ဘာလင်မြို့ကပရိသတ်8400ကျော်ဆန်းတဲ့အိုလံပစ်အားသာကွန်ကြီးမှာကစားကြမှာဖြစ်ပြီးတော့ကိုပါအမေရိကဖလာဖိုင်နယ်ကိုတော့ဖလော်ရီဒါပြည်နယ်မိုင်အမီကပရိသတ်6000ကျော်ဆန်းတဲ့ဟာရော့ကွန်ကြီးမှာကစားသွားကြမှာဖြစ်ပါတယ်ခင်ဗျာ
သောရရှိများရှေ့မြောက်အတ္တလန္တိတ်စီးရင်မဟာမိတ်အဖွဲ့ NATO အဖွဲ့ဝင်နိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC မြို့တော်မှာအင်ကာနေကလေးကစတင်ကျင်းပနေပြီး NATO မဟာမိတ်အဖွဲ့ဝင်နိုင်ငံ32နိုင်ငံကခေါင်းဆောင်တွေတက်ရောက်နေပါတယ်။ဒီနေ့ဇူလိုင်လ17ရက်ကြာသပတေးနေ့ Washington မြို့တော်စံတော်ချိန်ညနေ 9:00 ခွဲမြန်မာစံတော်ချိန်6:00မှာထိပ်သီးညီလာခံပြီးအမေရိကန်သမ္မတ Joe Biden ကထိပ်သီးဆွေးနွေးပွဲနဲ့ပတ်သက်လို့သတင်းစာရှင်းလင်းပွဲကျင်းပဖို့ရှိပါတယ်။ဒီသတင်းစာရှင်းလင်းပွဲကိုတော့ VOA American တန်ရဲ့အစီအစဉ်တွေကိုဂျူရုဆလောင်ကနေဖန်ယူကြည့်ရှုနိုင်တဲ့လူလူမိတ်ဆွေချင်းနဲ့မှတိုက်ရိုက်ထုတ်လွှင့်မှာဖြစ်ပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုတင်ပြပေးပါမယ်။ Netherlands နဲ့ Denmark အစိုးရတွေက American F-16 တိုက်လေယာဉ်တွေကို American ထောက်ခံပံ့ပိုးမှုနဲ့အတူ Ukraine ကိုလှူဖို့ဆောင်ရွက်နေတဲ့အကြောင်း Netherlands ဝန်ကြီးချုပ် Denmark ဝန်ကြီးချုပ်နဲ့ American သမ္မတတို့ကပုံထုံးနေ့မှာကြေညာလိုက်ပါတယ်။Ukraine ဟာမြောက် Atlantic စီးရင်မဟာမိတ်အဖွဲ့ NATO ကိုချက်ချင်းဝင်ခွင့်ရမှာမဟုတ်သေးပေမဲ့ NATO အဖွဲ့ကစစ်မြေပြင်မှာဆက်လက်ထောက်ခံမှာဖြစ်တယ်လို့ NATO အဖွဲ့ချုပ်အထူးရင်မှုချုပ် Jens Stoltenberg က NATO ထိပ်သီးအစီအဝေးမှာပြောပါတယ်။ Britain ဝန်ကြီးချုပ်သစ် Keir Starmer နဲ့ Ukraine သမ္မတ Volodymyr Zelensky တို့ဗုဒ္ဓဟူးနေ့က Washington DC မှာကျင်းပနေတဲ့မြောက် Atlantic စီးရင်စာချုပ်အဖွဲ့ NATO ရဲ့ထိပ်သီးအစီအဝေးဘေးပန်းမှာတွေ့ဆုံကြပါတယ်။UK အစိုးရပြောင်းသွားပေမဲ့ Ukraine ကိုပေးနေတဲ့ထောက်ခံပံ့ပိုးမှုအပြောင်းအလဲမရှိဘူးဆိုတာကိုအလေးထားပြောကြားခဲ့ကြောင်း Stammer ကပြောပါတယ်ရှင်။ နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကုညံဝင်းအောင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေချပါစေရှင် VOA ကိုကြည့်ရှုနားဆင်တဲ့အတွက်လဲ VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီထိုက်ပါ